Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2024ခုနှစ်ဧပြီလ17ရက်ကြာသာရင်းညဗီရေဒီယိုအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်လေးကိုတော့လိုင်းဒိုမီတာ32နဲ့51တို့ကနေဖန်ယူနိုင်ပါတယ် VOA ရေဒီယိုအစီအစဉ်လေးကို VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းထဲမှာရုပ်သံအစီအစဉ်ဖြစ်တဲ့တင်ဆက်ပေးနေပါတယ်ဒီမနက်တဲ့အစီအစဉ်မူကတော့ကျွန်မခင်ပြူထွေးပါရှင
်မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်မော်ပါမြဝတီမြို့ကနေထိုင်းနိုင်ငံဘက်ကိုဝင်ရောက်ခေါ်လွန်သူတွေများနေတာနဲ့အတူဒီမြဝတီမြို့နဲ့ကပ်နေတဲ့ထိုင်းနိုင်ငံပဲဆောက်မြို့ကိုထိုင်းနိုင်ငံသားရဲ့ဝန်ကြီးမနှက်ဖြန်သွားမယ်လို့ပြောပါရယ်ဗီယက်နမ်နိုင်ငံမှာတော့ဒီငွေကြေးလိမ်လည်မှုနဲ့အိမ်ချမ်းမြေတထင်းမကြီးတယောက်ကိုတည်တံချလိုက်ပါရယ်တောင်ကိုရီးယားနိုင်ငံမှာကျင်းပခဲ့တဲ့လွှတ်တော်ရွေးကောက်ပွဲတွေမှာဒီအတိုက်အခံဒီမိုကရက်တစ်ပါတီဘက်ကမဲအများစုအနိုင်ရထားပါရယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီနေ့ညမှာကြီးညာပေးပါမယ်ရှင်
ဒီလိုနောက်ဆုံးရသတင်းတွေအပြင်ကိုပဲဒီပြီးခဲ့တဲ့သတင်းဘက်ကစပြီးတော့တိုက်ပွဲတွေပြင်းထန်နေတဲ့မြဝတီမြို့မှာနောက်ဆုံးကျန်နေတဲ့စစ်ကောင်စီတပ်စခန်းစုခွာလိုက်ရပြီးတဲ့နောက်မှာဒီမြန်မာစစ်သားတွေထိုင်းဘက်ကိုထွက်ပြေးလာတဲ့ဆိုတဲ့သတင်းတွေကြောင့်ထိုင်းဘက်ကလည်းလုံခြုံရေးတင်းကျပ်ထားပါတယ်
။တရာနှစ်နောက်ပြီးတော့နေဆက်ဒေသလည်းဖြစ်တဲ့ဆာကျတော့တပ်စနိုင်ငံရဲ့ဆူရင်ကြောင်းကြမှုတွေလည်းရှိတော့ဒါကတရာနှစ်မှာသူတို့ကလောဆယ်ရောက်နေတယ်ဆိုတော့သိရတယ်။ရောက်နေတော့ထိုင်းကိုအကူအညီတောင်းတယ်လို့ကြားတယ်
စစ်ကောင်စီတပ်ဖွဲ့တွေမြဝတီကနေစုခွာနေရတဲ့အခြေအနေကိုပူပေါင်းတပ်ဖွဲ့ဘက်ကကောင်းဆောင်တို့ကပြောသွားတာပါမြဝတီမျိုးကနောက်ဆုံးအခြေအနေကိုမကြခင်မှာပြေဆုံးကြားဖို့ရှိပါတယ်နောက်ကချင်ပြည်နယ်ဘက်မှာဆိုရင်လည်းဒီဖားကတ်မျိုးအနီးကဒီအရေးပါတဲ့နတ်မြားတပ်စခန်းကို KIA တပ်ဖွဲ့တွေကသိမ်းပိုက်လိုက်တဲ့ဆိုရနဲ့နေပြည်တော်မှာတော့အီလာလေးတပ်စခန်းထိုက်မှန်တိုက်ခိုက်ခဲ့ရတဲ့သတင်းတွေကိုတင်ပြပေးဖို့ရှိပါတယ်အပတ်စဉ်ကြာသာရေးညလိုက်မှာတင်ဆက်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာထုတ်လင်းပေးဦးမှာပါအခုတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့အတူကျွန်မခင်ပြူထွေးတင်ပြပေးပါမယ်ရှင
် TNKNL နဲ့ဒီ PDF ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေဒီကနေ့မှစီးနှင်နိုင်ခဲ့တဲ့မြဝတီမြို့ကိုတိုက်ပွဲတွေကြောင့်ဒီထိုင်းနိုင်ငံဘက်ကိုတက်ရောက်မှုတွေဘယ်လိုရှိသလဲဆိုတာလေ့လာဖို့အတွက်မြဝတီမြို့နဲ့ကပ်နေတဲ့ထိုင်းနိုင်ငံမဲဆောက်မြို့ကိုမနေ့ဖြန်တောက်ကြနေမှာသွားမယ်လို့ဒီထိုင်းနိုင်ငံသားရေးဝန်ကြီးပမ်ပရီဘဟီဒါနူကာရာကပြောပါတယ်စစ်ကောင်စီရဲ့ဒီထိန်းချုပ်မှုမရှိတော့တဲ့မြဝတီမျိုးဘက်ကနေမဲဆောက်မျိုးဘက်ကိုဝင်ရောက်နိုင်ဖို့ကြိုးစားသူထောင်ထဲချီရှိနေချိန်မှာပဲထိုင်းနိုင်ငံသားရဲ့ဝင်ကြီးနေဆက်ကိုသွားမယ်လို့ဒီကနေ့ညနေပိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့တာပါမြန်မာဘက်မှာဖြစ်နေတဲ့တိုက်ပွဲကြောင့်လူပေါင်းသသိန်းလောက်အထိဒီဘေးကင်းစွာယာယီခိုးလို့နိုင်ဖို့ထိုင်းဘက်မှာပြင်ဆင်ထားတယ်လို့ထိုင်းနိုင်ငံသားရဲ့ဝင်ကြီးကဧပြီလ9ရက်နေ့ကပဲပြောကြားထားပါတယ်မြဝတီမျိုးမှာဒီစစ်တပ်ရဲ့နောက်ဆုံးကြံခါလာရနေခေါင်းစစ်စခန်းကစစ်သားတွေဆုတ်ခွာသွားပြီးတဲ့နောက်မှာမြဝတီမြို့ကို KNL တပ်တွေနဲ့ဒီ PDF ပူးပေါင်းတပ်တွေဟာဒီကနေ့စီးနှင်နိုင်ကြတာဖြစ်ပါတယ်စစ်တပ်ဘက်ကလည်းလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်နေတာကြောင့်မြဝတီမြို့ကနေထိုင်းနိုင်ငံဘက်ထွက်ပြေးဝင်ရောက်ဖို့ကြိုးစားသူထောင်ထဲချီရှိနေပါတယ်မြဝတီနဲ့မဲဆောက်မြို့ကိုဆက်ထားတဲ့ရဒါရဲ့ထိုင်းဘက်ချမ်းမှာထိုင်းစစ်တပ်ကတန်ကြပ်ကကားတွေအပါအဝင်လုံခြုံရေးအပြည့်အဝချထားပါတယ်ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးအတွက်အရေးကြီးတဲ့မြဝတီမြို့မှာစစ်ကောင်စီရဲ့ထိန်းချုပ်မှုမရှိတော့တာနဲ့အတူထိုင်းမြန်မာကုန်သွယ်ရေးတွေရပ်တန့်နေပါတယ်။နှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးတွေရပ်နေတဲ့အတွက်မြန်မာဘက်အချမ်းမာရောထိုင်းနိုင်ငံဘက်အချမ်းမာပါခရီးမဆက်နိုင်တဲ့ကုန်တင်ကားတွေလမ်းမှာတောင်းတနေကြပါတယ်။မြဝတီမြို့သတင်းတွေနဲ့ပတ်သက်လို့အဆုံးအလင်ကိုနောက်ပိုင်းမှာသတင်းဆောင်မတွေမှာထွက်ပြီးတော့ထုတ်လွှင့်ပေးသွားအောင်မှာဖြစ်ပါတယ်ရှင်
။ဗီယက်နမ်နိုင်ငံကအိမ်ချမ်းမြေလုပ်ငန်းရှင်တရေမကြီးကျုံမိုင်လန်ကိုနိုင်ငံသမိုင်းမှာဒီအကြီးမားဆုံးငွေကြေးလိမ်လည်မှုနဲ့ VNN တရားရုံးကဒီနေ့တည်တံ့ချမှတ်လိုက်ပါတယ်။ Phantom Pet အင်ချမ်းမြေကုမ္ပဏီရဲ့ဥက္ကဋ္ဌဖြစ်တဲ့အသက်68နှစ်အရွယ်တတိကြီးလန်ဟာအမေရိကန်ဒေါ်လာ 12.5 ဘီလီယံလောက်အထိရှိတဲ့ငွေတွေကိုလိမ်လည်ခဲ့တယ်လို့ဆိုပြီးတော့ဟိုချီမင်းမြို့တရားရုံးကတည်တံ့ချမှတ်လိုက်တာဖြစ်တဲ့အကြောင်းအစိုးရပိုင်းမီဒီယာတန်နီယန်ကပြောပါတယ်။အဲ့ဒီငွေပမာဏဟာ2022ခုနှစ်တုန်းကဗီယက်နမ်နိုင်ငံတိုင်းပြည်စုစုပေါင်းဝင်ငွေပမာဏ300ခန့်လုံးနဲ့ညီမျှတာဖြစ်ပါတယ်။သူမဟာအဲ့ဒီငွေတွေကိုအပြစ်မှာတကယ်မရှိဘဲနဲ့ဆောက်ရက်ပေါ်မှာသာဟန့်ပြရှိတဲ့ကုမ္ပဏီတွေကနေတဆင့်အစိုးရတာဝန်ရှိသူတွေကိုလက်ပေးဖို့အတွက်ဆိုင်ကွန်ပူးတွဲစီးပွားရေးအစုရှယ်ယာဘဏ်ကို2012ခုနှစ်ကနေ2022ခုနှစ်အထိတရားမဝင်ချုပ်ကန်ခဲ့တာလည်းဖြစ်ပါတယ်။ဗီယက်နမ်နိုင်ငံမှာ2022ခုနှစ်ကစပြီးတော့အာဂရီလိုက်စားမှုတိုက်ဖြတ်တာတွေကိုအရှိန်ဟုန်မြင့်လှုပ်ဆောင်လာခဲ့ပြီးအာဂရီတိုက်စားမှုနဲ့ဆက်နွယ်ပြီးတော့ဖမ်းဆီးခံရတဲ့သူလူသိများထင်ရှားတဲ့ဒီနာမည်ကြီးထိတ်တန့်ပုဂ္ဂိုလ်တွေထဲမှာလန်ကလေးတဦးပါဝင်ဖြစ်ပါတယ်။သူမတို့ရောဒီ2022ခုနှစ်အောက်တိုဘာလမှာဖမ်းဆီးခဲ့တာပါ။ Blazing Furnace လှူရှာမှုလို့ခေါ်တဲ့ဒီအာဂတိလိုက်စားမှုတိုက်ဖျက်ရေးလှူရှာမှုကဗီယက်နမ်နိုင်ငံရေးမှာထိတ်တန့်ကတောင်းယူထားတဲ့သူတွေအထူးကိုပါကြည့်ရိုက်ခတ်မှုရှိခဲ့ပြီးဗီယက်နမ်သမ္မတဖိုဗန်တုံးဟာလည်းအာဂတိလိုက်စားမှုတွေနဲ့ဆက်ဆက်ပြီးတော့ပြီးခဲ့တဲ့မတ်လတုန်းကယာရုကနှုတ်ထွက်ခဲ့ပါတယ်ရှင်
အမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံဟာဒီပထဝီအနေအထားအရဝေးကွာနေပေမဲ့နှစ်နိုင်ငံထားတဲ့တန်ဖိုးတွေဒီမိုကရေစီနဲ့လွတ်လပ်မှုအပေါ်ဒီထားတဲ့တန်ဋိဌာန်တွေတူညီနေတာကြောင့်နှစ်ပေါင်းများစွာရင်းနှီးတဲ့မဟာမိတ်တွေဖြစ်တယ်လို့ဒီအမေရိကန်နဲ့ဂျပန်ခေါင်းဆောင်တွေကပြောလိုက်ကြပါတယ်။ဝါရှင်တန်မြို့တော်မှာရောက်နေတဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကိုအိမ်မြို့တော်မှာပို့ထုံးနေညာတော်ကနိုင်ငံတော်ညစာစားပွဲတက်ခင်းစင်မှာအခုလိုပြောကြားခဲ့ကြတာပါ။နှစ်နိုင်ငံထားတဲ့တူညီတဲ့မျှော်လင့်ချက်တွေကြောင့်ရင်းနှီးမှုခိုင်မာနေတာဖြစ်တယ်လို့ကမ္ဘာ့ဂျိုးဘိုင်ဒန်ကအခုလိုပြောကြားခဲ့ပါတယ်။
I also know that Japan and the United States stand together, and everyone should know that as well. Committed to each other and committed to keeping building.
American and Japan ဆက်ဆံရေးခိုင်မာနေတာကိုအားလုံးအနေနဲ့သိထားတဲ့အကြောင်းနဲ့နှစ်နိုင်ငံကောင်းဆောင်ဟောင်းတွေပြည်သူမျှော်လင့်ထားတဲ့အမြင့်မားဆုံးမျှော်လင့်ချက်တွေအတိုင်းအနာဂတ်ကိုအတူတည်ဆောက်ချဖို့အတွက်အပြန်အလှန်ကတိပြုထားတယ်လို့သမ္မတဘိုင်ဒန်ကပြောကြားခဲ့တာဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်ကရှိတာကလည်းနှစ်နိုင်ငံကြားဆက်ဆံရေးကအရင်ကထက်ခိုင်မာနေတယ်လို့ပြောကြားခဲ့ပါတယ်။အမေရိကန်နဲ့ဂျပန်ကြားချားနေတဲ့ Pacific သမုဒ္ဒရာကြီးကနှစ်နိုင်ငံပိုစည်းလုံးအောင်လို့ဆောင်ကျဉ်းပေးထားတယ်ဆိုတော့အမေရိကန်သမ္မတဟောင်း John F. Kennedy ပြောခဲ့တဲ့စကားကိုဂျပန်ဝန်ကြီးချုပ်ကရှိတာကကိုးကားပြောကြားခဲ့ပါတယ်။အိမ်မြို့တော်မှာဒီဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာအတွက်တက်ခင်းတဲ့ညစာစားပွဲကိုအမေရိကန်ထိပ်တန်းတာဝန်ရှိသူတွေအပြင်သမ္မတဟောင်းဘီလ်ကလင်တန်အမေဇွန်ကုမ္ပဏီကိုတည်ထောင်သူစီးပွားရေးလုပ်ငန်းရှင်ဂျက်ဖ်ဘေဇော့စ်ဟောလိဝုဒ်မင်းသားကြီးရောဘတ်ဒနီရိုအပြင်အကစားလောကကအကျော်အမော်တွေတက်ရောက်ခဲ့ကြပါတယ်ရှင်
။မေကေပြည်တော်စုဝါရှင်တန်ဒီစီမြို့တော်မှာကျင်းပမဲ့အမေရိကန်ဂျပန်နဲ့ဖိလစ်ပိုင်သုံးနိုင်ငံထိပ်ပြီးဆွေးနွေးပွဲကိုဆက်ကျင်ကန့်ကွက်တဲ့အနေနဲ့ဖိလစ်ပိုင်နိုင်ငံကတက်ကြွလှုပ်ရှားသူထောင်နဲ့ချီမနီလာမြို့တော်မှာဒီကနေ့လမ်းမတွေပေါ်ထွက်ပြီးတော့ခြေတက်ဆန္ဒပြကြပါရယ်ဆန္ဒပြတဲ့သူတွေကဒီသမ္မတမာကော့စ်ဂျူနီယာဟာအမေရိကန်ရဲ့ပထဝီနိုင်ငံရဲ့လုပ်ငန်းစဉ်တွေကိုမြင့်တင်ဆောင်ရွက်နိုင်ဖို့အတွက်တောင်တရုတ်ပင်လယ်ထဲမှာဖိလစ်ပိုင်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုအသုံးချနေတယ်လို့ဆိုပြီးပြစ်တင်ရှုံချခဲ့ကြပြီးအမေရိကန်အလံအပါအဝင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာနဲ့ဖိလစ်ပိုင်သမ္မတဖာရီနာမာကော့စ်ဂျူနီယာတို့ရဲ့ရုပ်ပုံပိုစတာတွေကိုဆုပ်ဖြတ်ခဲ့ကြပါတယ်တော်ရုပ်ပင်လေပြင်အတွင်တရုတ်နိုင်ငံရဲ့ရေပိုင်နဲ့ဆိုင်ရာအငင်းပွားမှုပြဿနာတွေပိုးပြီးတော့အရှိန်ဟုန်မြင့်တက်လာနေတဲ့အတွက်ဖိလစ်ပိုင်နိုင်ငံဟာသမ္မတမာကော့စ်ဂျူနီယာလက်ထက်မှာအမေရိကန်နဲ့ဂျပန်နိုင်ငံတွေနဲ့စီးရီးအရာဆက်ဆံမှုတွေပိုးပြီးတော့များလာခဲ့ပါတယ်။ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွန်းမြေသဘောတူညီချက်အရသမ္မတမာကော့စ်ကဖိလစ်ပိုင်မှာအခြေစိုက်တဲ့ဒီအမေရိကန်တပ်ဖွဲ့ဝင်အရေးအတွက်ကိုနှစ်ဆနီးပါးလောက်အထိခွင့်ပြုထားပြီးတော့ဂျပန်နိုင်ငံနဲ့လည်းအလားတူသဘောတူညီမှုရဖို့ဆွေးနွေးနေတာပါ။တရုတ်နိုင်ငံကတော့တောက်တရုတ်ပင်လယ်ပြင်တစ်ခုလုံးကိုသူပိုင်ဆိုင်တယ်လို့ပြောနေတာကြောင့်ဒေသရင်းနိုင်ငံဖြစ်တဲ့ဖိလစ်ပိုင်၊ဗီယက်နမ်၊မလေးရှား၊ဘရူနိုင်းစတဲ့နိုင်ငံတွေနဲ့နယ်မြေပိုင်ဆိုင်မှုတွေအငင်းပွားနေတာဖြစ်ပါတယ်ရှင်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလမ်းမီတာ190 kHz 1505ကနေပြီးထုတ်လင်းပေးနေပါတယ်ခင
်ဗျဧပြီလ17ရက်ကြာသပတေးနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်ဂါဇာကမ်းမြောင်ဒေသမြောက်ပိုင်းမှာဒီနယ်စပ်လမ်းတစ်တခုဖောက်တာအပါအဝင်လူသားချင်းစာနာတဲ့အကူအညီတွေပို့ဆောင်ပေးနိုင်ဖို့ဆောင်ရွက်မှုတွေလုပ်နေပြီလို့အစ္စရေးစစ်တပ်ကပြောကြားလိုက်ပါတယ်။ထောက်ပံ့ရေးပစ္စည်းတွေတင်ဆောင်တဲ့ကုန်ကားတွေသွားနိုင်ဖို့အတွက်ခက်ခဲတဲ့နေရာတွေမှာနယ်စပ်လမ်းတစ်ဖောက်လိုက်တဲ့အတွက်အရက်သားတွေစီကိုတိုက်ရိုက်အကူအညီတွေရအောင်ပို့ပိုင်နိုင်မှာဖြစ်တယ်လို့အစ္စရေးစစ်တပ်ပြောခွင့်ရကပြောပါတယ်။အစ္စရေးစစ်တပ်ကြောင့်ကြမ်းကြမ်းမှုတွေဂါဇာမြောက်ပိုင်းအထိပို့နိုင်ဖို့လုံခြုံမှုမရှိတာတွေကြောင့်အကူအညီတွေပို့ပေးနိုင်ဖို့ခက်ခဲနေတယ်လို့နိုင်ငံတကာလူသားချင်းစာနာတဲ့အကူအညီပေးနေတဲ့အဖွဲ့တွေကပြောနေတာလနဲ့ချီရှိနေပါပြီ။အခုအသစ်ဆောက်လိုက်တဲ့နယ်စပ်လမ်းတစ်ကနေဂါဇာမြောက်ပိုင်းကိုတနေ့ကိုကုန်ကားအစီး90လောက်သွားနိုင်မှာဖြစ်တာမို့စုစုပေါင်းတနေ့ကိုဒီဂါဇာဒေသတွေကိုကုန်ကား350ကနေ900အထိတိုးမြင့်ပို့ပေးနိုင်လိမ့်မယ်လို့အစ္စရေးစစ်တပ်ပြောခွင့်ရကခန့်မှန်းပါတယ်။အစ္စရေးနဲ့ဟာမတ်စစ်သွေးကြွားတို့စစ်ပွဲမဖြစ်ခင်2023အောက်တိုဘာမတိုင်ခင်တုန်းကဂါဇာဒေသအတွက်အကူအညီတွေတနေ့ကိုကုန်ကားအစီး900လောက်ပို့ပေးနိုင်ခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်နဲ့အစ္စရေးကာကွယ်ရေးဝင်ကြီးတို့ဗိုလ်ထုနေတုန်းကဖုန်းနဲ့ဆက်သွယ်စကားပြောခဲ့ကြတာမှလူသားချင်းစာနာအကူအညီတွေဂါဇာဒေသတွေကိုပို့ရောက်အောင်ခရီးပေးထားတဲ့အတိုင်းမြန်မြန်လှုပ်ဖို့အမေရိကန်ဘက်ကတိုက်တွန်းခဲ့ပါတယ်။World Central Kitchen ပရာဟိတအဖွဲ့ကအကူအညီပေးသူ9ဦးသေဆုံးခဲ့တဲ့လေကြောင်းတိုက်ခိုက်မှုမျိုးထပ်မဖြစ်အောင်အသေးစားလုပ်ဖို့အတွက်ကိုလည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောကြားခဲ့ပါတယ်ရှင်။
ရုရှားကျူးကျော်ဆင်းတဲ့ရင်ဆိုင်နေရတဲ့ယူကရိန်းမှာစစ်မှုထမ်းဆင့်ခေါ်တာနဲ့ပတ်သက်တဲ့မူကြောင်းကိုအကြိမ်ကြိမ်ပြင်ဆင်တာတွေလုပ်ခဲ့ပြီးတဲ့နောက်ပြည်သူစစ်မှုထမ်းဥပဒေသစ်ကိုလွှတ်တော်ကဒီနေ့အတည်ပြုလိုက်ပါတယ်။လက်ရှိစနစ်အရစစ်မှုထမ်းခေါ်ဆိုတဲ့နေရာမှာယူကရိန်းအာဏာပိုင်တွေရဲ့လုပ်ပိုင်권ကိုတိုးချဲ့လိုက်ပြီးတော့ဆင့်ခေါ်စာကိုအွန်လိုင်းကနေတဆင့်ပေးပို့နိုင်တဲ့စနစ်နဲ့ဒီဥပဒေသစ်မှာပြောင်းလဲလိုက်တာပါ။ရုရှားနဲ့စစ်ဆဖြစ်ချိန်ကလေးကရှေ့တန်းကပြန်မလာသေးတဲ့ယူကရိန်းနိုင်ငံသားတွေရှိသလိုထောင်ထဲချီတဲ့ယူကရိန်းမျိုးသားတွေကလည်းစစ်မှုမထမ်းပဲရှောင်နေကြတာရှိပါတယ်။ပြည်သူစစ်မှုထမ်းဥပဒေသစ်အများကြီးတိုးပြီးတော့ကောက်သွားမှာမဟုတ်တဲ့အကြောင်းနဲ့ရုရှားရဲ့ဒီကျူးကျော်စစ်ဆတင်ချိန်ကလေးကရှေ့တန်းမှာတိုက်ခိုက်နေရတဲ့ယူကရိန်းစစ်သားတွေခြေကုံလက်ပန်းကျနေတာကြောင့်နောက်တန်းကစစ်မှုထမ်းအင်အားဖြည့်ပြီးတတုပ်စီအလဲလဲဒီတလဲစီရှေ့တန်းကိုသွားနိုင်ဖို့ရည်ရွယ်ပြီးတော့အခုလိုဥပဒေသစ်ချမှတ်လိုက်တာဖြစ်တဲ့အကြောင်းယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီနဲ့စစ်အရာရှိအိုလန်ကာစတာစရီယာစကီတို့ကပြောပါတယ်ဒီဥပဒေသစ်ကိုအများပြည်သူတွေထောက်ခံမှုနည်းမယ်လို့ယူဆထားတာကြောင့်ဒီဥပဒေပြင်ဆင်ချက်ကိုအမတ်တွေကလှနဲ့ချပြီးတော့အချိန်ဆွဲပြင်ဆင်နေတာပါတချင်တည်းမှာပဲဒီမနေ့ကညတော့ကတော့ရုရှားဘက်ကမစ်ဆိုင်း42ဆင်းနဲ့ဒရုန်းအစင်း40အပါဝင်လေးချောင်းနဲ့တိုက်ခိုက်မှုတွေခံနေရတာကြောင့်အထူးသဖြင့်ဒီလေးချောင်းရံကာကွယ်ရေးစနစ်တွေအပါဝင်ယူကရိန်းကိုစီးအထောက်ပံ့တွေပေးဖို့သမ္မတဇလန်စကီကတောင်းဆိုနေပါတယ်ရှင်
တောင်ကိုရီးယားနိုင်ငံမှာတော့ဒီဗုဒ္ဓဟူးနေ့ကကျင်းပခဲ့တဲ့လွှတ်တော်ရွေးကောက်ပွဲမှာဒီအတိုက်အခံဒီမိုကရက်တစ်ပါတီကမဲအများစုအနိုင်ရထားပါတယ်မဲအများစုရေးတွက်ပြီးချိန်ကနအူးကြလက်တွေအရအမတ်နေရာ300ရှိတဲ့လွှတ်တော်မှာအတိုက်ခံဘက်က184နေရာအနိုင်ရထားတယ်လို့ကိုရီးယားရွေးကောက်ပွဲကော်မရှင်ကဒီကနေ့အစောပိုင်းမှာထုတ်ပြန်ပါတယ်သူတို့ပေါ်ထောက်ခံမှုပြသတဲ့အတွက်ကိုရီးယားပြည်သူတွေကိုကျေးဇူးတင်တယ်လို့ဒီဒီမိုကရက်တစ်ပါတီခေါင်းဆောင်ကပြောကြားပါတယ်အခုလိုအတိုက်ခံပါတီဘက်ကလွှတ်တော်မှာအများစုအနိုင်ရခဲ့တာဟာသမ္မတယွန်ဆုကယိုအတွက်အထိနာကျဖြစ်တယ်လို့ကျန်တဲ့သမ္မတတပ်တန်း3နှစ်ကာလအတွင်းပြည်တွင်းရေးရာအစီအစဉ်တွေအကောင့်ထဲပေါ်တဲ့နေရာမှာအများကြီးထိခိုက်နိုင်တယ်လို့နိုင်ငံရေးအကဲခတ်တွေကသုံးသပ်ပါတယ်အခုလိုလွှတ်တော်ရွေးကောက်ပွဲမှာရှုံးနေကြတဲ့အတွက်တမရရဲ့အာဏာရ People Power Party ခေါင်းဆောင်လည်းဖြစ်ဝန်ကြီးချုပ်ဟန်ဒုတ်ဆိုးကသူတာဝန်ကနေနှုတ်ထွက်တယ်လို့ကြေညာပါတယ်ရှင
်။တရုတ်နဲ့ထိုင်ဝမ်ပြန်လည်ပေါင်းစည်းကျူးပန်းတဲ့အနေနဲ့တရုတ်တမရရှိချင်းပြင်းနဲ့ထိုင်ဝမ်တမရဟောင်းမရင်ချောင်းတို့ဘေကျင်းမြို့မှာတည်ဆုံကြပါတယ်။တရုတ်နဲ့ထိုင်ဝမ်တို့က1949ခုနှစ်ကပြည်တွင်းစစ်အတွင်းမှာပဲကွဲခဲ့တာပါ။ထိုင်ဝမ်တမရဟောင်းမရင်ချောင်းဟာထိုင်ဝမ်တမရယာရုကနေအနားယူခဲ့တာ10ဆုနဲ့2ဆုနီးပါးလောက်ရှိသွားပြီဖြစ်ပြီးတော့ပြီးခဲ့တဲ့ဇန်နဝါရီလကရွေးကောက်ပွဲမှာအတိုက်ခံကူမြင့်တန်အမျိုးသားရေးပါတီကအနိုင်ရဖို့ဂျိုးပန်တဲ့ရွေးကောက်ပွဲမဲဆယ်စီယူရီကာလတွေအတွင်းမှာလည်းသူ့ကိုအများအပြားထွက်သွင်းခြင်းမရှိဘဲဖိထားခဲ့တာဖြစ်ပါရဲ့ရှင်နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့အတူပြောပြပေးခဲ့တာပါရှင်။အခုကစပြီးတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးမှာပါ။ပုံမှန်တင်ဆက်ပေးနေတဲ့ဒီအပတ်စဉ်ဥောက်ခင်ရဲ့မြန်မာအရေးကျမ်းမာရေးနဲ့ဒီတိုင်းသင်းလွာစစ်စစ်တွေကိုမထုတ်လွှင့်ပေးခင်မှာတော့အခုအရင်ဆုံးဒီထိုင်းမြန်မာနယ်စပ်ကဒီတိုက်ပွဲတွေပြင်းထန်နေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ကြည့်ရအောင်ပါ။မြောက်ပြည်မြို့ကဒီစစ်ကောင်စီတပ်ခလာယာ225ကနေမြန်မာစစ်သားတွေဆုတ်ခွာသွားတဲ့တဲ့နဲ့ထိုင်းဘက်ကိုခိုးဝင်ဖို့လာရဲဆိုတဲ့သတင်းတွေထွက်လာတာကြောင့်ထိုင်းနိုင်ငံဘက်မှာတော့လုံခြုံရေးကိုအထူးတင်းကျပ်ထားပြီးတော့အသည့်အနေထားနေရာယူထားပါတယ်။မြောက်ရီမြို့မှာတိုက်ပွဲတန်တွေလက်နက်ကြီးတန်တွေကြားနေရဆဲဖြစ်ပြီးတော့မြို့ကန်တွေကတော့ဒီနေကြားကိုဖျက်ပြီးထိုင်းဘက်ကိုထွက်ခွာနေကြပါတယ်။မြောက်ရီမြို့ကနောက်ဆုံးအခြေအနေကိုတော့ကျမတို့အခုအတံမလွင့်ခင်အချိန်ပိုင်းအတွင်းကပဲဒီ VOA မြန်မာပိုင်းစစ်စင်ကိုအောင်ကထိုင်းနယ်စပ်ကနေပြီးတော့သတင်းပေးပို့ထားပါတယ်ရှင
်။ဒီနေရာကတော့ထိုင်းမြန်မာချစ်ကြည်တရာအမှတ်7ပါဆိုတော့ဒီနောက်မှာတော့မြန်မာပြည်ဘက်ကနေပြီးတော့ဝင်လာနေတဲ့ကားတွေနောက်ဒီမြန်မာပြည်ကနေပြီးတော့စစ်ဘေးရှောင်လာကြတဲ့သူတွေချို့ရှိပါတယ်ချို့လည်းပဲမြို့ထဲမှာလူတွေပြေနေသွားတဲ့အခါကျတော့တိတ်မနေရတာကြောင့်ဒီနေ့ဆိုလို့ရှိရင်ဒီမဲဆောက်ဘက်ကိုကူးလာတယ်ဆိုတော့ဒီနောက်မှာတော့ဟိုကားပေါ်ကနေဟိုကားနဲ့လာကြတာဆိုတော့ကားပေါ်ကနေဆင်းပြီးတော့ဒီလူဝင်မှုကြီးကြပ်ရေးဂိတ်တွေပါပြီးဖျက်ရတယ်ဆိုတော့တချို့ကတော့ဒီမှာဒီနေသားဆောင်တက်တို့လူဝင်မှုကြီးကြပ်ရေးအဖွဲ့တွေကနေပြီးတော့တချို့သူတို့မတင်ကြတဲ့အထုပ်တွေပါပြီးဆိုရင်တော့ဖွင့်ပြီးတော့စစ်ဆေးတာတွေပါပြီးရှိတယ်ဆိုတော့ဒီဘက်မှာကတော့အခုဒီမြန်မာပြည်ကနေပြီးတော့ဟိုထွက်ပြီးတော့လာကြတဲ့အသူတွေတော်တော်များများရှိတာပေါ့လေဒီချစ်ကြီးရဲ့တရားကနေကူးလာတဲ့သူတွေကတော့ဒီလူဝင်မှုကြီးကြပ်ရေးဂိတ်မှာဆင်းရတယ်ဆင်းပြီးတော့ချီချင်းလျှောက်လာတဲ့ကားကတော့တက်တက်ထပ်ပြီးတော့ဟိုဖျက်ရတာပေါ့လေ
ကျွန်တော်အခုရောက်နေတဲ့နေရာကတော့ထိုင်းမြန်မာချစ်ကြီးတရားအမှတ်7ပါဒီဘက်မှာဟိုဒီနေ့လည်းပဲမနေ့ရလို့ပဲမြောက်ရီဘက်ကနေပြီးတော့ဆစ်ဆောင်လာတဲ့သူတချို့ရှိသလိုမြောက်ရီဘက်ကိုပြန်ပြီးတော့ကူးသွားကြတဲ့သူတချို့လည်းတွေ့ရပါတယ်ကျွန်တော်ဒီဘက်မှာကထိုင်းလူကြီးတက်ကဆက်ပြီးတော့သူတို့ဟိုတက်တွေချထားတာကိုတွေ့ရတယ်ဒီမြောက်ရီဘက်ချမ်းမှာကတော့ ီနေသားဆောင်တက် BGF အရင် DGP ကဖွဲ့တယ်ပေါ့ဆိုတော့သူတို့လုံလုံရေးယူထားတာကိုတွေ့ရတယ်ဒီမြရီဒီဘက်ချမ်းမှာနေဆက်ဒီတခြားမှာတော့ဘာမှထူးထူးခြားခြားမတွေ့ရဘူးတိုက်ပွဲကတော့ကနာဒီမြရီမျိုးဆောင်တက်ရှိတဲ့ခလာရ2.5ဘက်မှာပဲဟိုဆက်ပြီးတော့ဖြစ်နေတာ
တော်တော်များများတော်လိုင်းအင်အားစုတွေနော်တိုက်ပြီဆိုရင်နော် PDF တွေဝိုင်းပြီးတော့ဒီတိုက်ပြီဆိုရင်သူတို့ဘာကြောင့်လက်နဲ့ချတယ်အခုလိုမျိုး2.5လို့ဘာကြောင့်စုပ်ပြေးလဲဆိုရင်သူတို့မှဘလို့မှမျောလို့မထားတော့ပါဘူးသူတို့ရဲ့နောက်ကစစ်ကူတွေလာနိုင်မယ်ဆိုတာလည်းသူတို့မမျောလို့ဘူးတကယ်လဲနော်ဒီတိုက်ပွဲတိုင်းမှာမြို့သိမ်းတိုက်ပွဲတွေတိုင်းမှာလည်းဘယ်စစ်ကူမှမလာနိုင်သူတို့တုံ့ပြုနိုင်တာလေရင်နဲ့လက်နဲ့ကြီးပဲရှိတယ်အတီးအတွက်ကြောင့်နော်ဒီတော်လိုင်းအင်အားစုတွေအခုဝင်တိုက်တိုင်းသူတို့လက်နဲ့ချတာတွေအခုလိုမျိုး2.5လို့နော်အာစုပ်ပြီးတော့ထွက်ပြေးရတာတွေဒါဖြစ်နေကြပါပဲ။နောက်လဲဆက်ဖြစ်လာမယ်လို့ကျွန်တော်ပြောလိုက်ပါတယ
်။အခုကျွန်တော်ပြန်ပြီးတော့ရောက်နေတာကတော့ထိုင်းမြန်မာဖြစ်ကြီးရဲ့တရားအမှတ်နှစ်ပါ။အခုဒါညနေ4နာရီလောက်ရှိပြီ။ဆိုတော့တရင်နေရာတော့အမျိုးမျိုးထွက်နေတယ်ဒီခလာရ2.5ခွန်ကတချို့ထွက်ပြေးလာတဲ့သူတွေကတချို့ရောက်နေပြီဆိုတော့တရင်နေထွက်နေတယ်လို့ဒီနေ့မှဆိုလို့ရှိရင် KNU ကဒီကိရင်မျိုးသားစီအောင်နေပြီးတော့ကြီးညာချက်ထုတ်ထားတယ်ဆိုတော့ဒီအမှတ်ရဲ့တရားရဟုတ်ကထိတ်အစင်းမှာဒီမြမပြည်ဘက်အချမ်းမှာပေါ့နော်အဲ့ဒီအောက်နားမှာဒီခလာရ2.5ခွန်ကနေဆုတ်လာတဲ့ဒီဘက်ထိုင်းဘက်ကိုလာပြီးတော့ဖြေးခလုံးခြင်းနဲ့ဒီစစ်ကောင်စီတပ်ဖွဲ့တွေတချို့ရှိတယ်ဆိုပြီးတော့ဓာတ်ပုံနေနဲ့သူတို့အတိအကျတင်ထားပါတယ်ဆိုတော့အဲ့ဒီနေရာနားကိုလည်းပဲမသွားဖို့ဆိုပြီးတော့ KNU ကသတိပေးထားပါတယ်ဟိုပြစ်တာခက်တာကြီးပဲဟိုဖြစ်လာရင်ပဲဖြစ်ဒါမှမဟုတ်လို့ရှိရင်ဒီစစ်ကောင်စီဘက်ကနေပြီးတော့ပြစ်ခတ်မှုတွေဖြစ်လို့ရှိရင်ပဲဖြစ်လူလူအနေနဲ့ထိခိုက်တာတွေမဖြစ်ဖို့ဒီအနာကိုမတွားကြဖို့ဆိုပြီးတော့သတိပေးချက်ထုတ်ထားပါတယ်ဆိုတော့လောလောဆယ်ဒီနေ့မနေ့ကနေအခုချိန်ထိတော့စစ်ကောင်စီအဖွဲ့ဝင်တွေဒီဘက်ကိုကူလာတော့မရှိသေးပါဘူးဒီတရားရဲ့ဟိုဘက်အချိန်မှရှိနေတယ်ခလာရ2.5ကဒီစစ်ကောင်စီတပ်ဖွဲ့ဝင်တွေအခြေအနေတွေကတော့အခုထိတိတိကျကျရေရတော့မရှိသေးပါဘူး။ဆိုတော့ time back ကိုကုလားကိုtime back ကနေလက်ခံလာဒါမှမဟုတ်လို့ရှိရင်ဒီဘက်ကပဲဒီ time back ကိုကုလားနိုင်မယ့်အခြေအနေမျိုးရမလားဆိုတာတော့မသိရသေးပါဘူး။ time ဝင်ကြီးချုပ်တပ်ဖွဲ့ဆိုင်ရာလည်းပြောထားပါတယ်။ဒီနေကြားတစ်လျှောက်မှာဒီမြန်မာဘက်ကနေပြီးတော့ဒီရေတွေပါနေနေနေကြော်ပြီးတော့ဝင်လာတာမျိုးဖြစ်လာမယ်ဆိုလို့ရှိရင်လုံးဝလက်ခံမှာမဟုတ်ဘူးဆိုတော့ဒီတိုင်းနယ်ကြားမှာလည်းပဲလုံခြုံရေးတွေအခုချိန်မှာတင်းတင်းကြပ်ကြပ်ချလာပါတယ
်။ဒါတော့ထိုင်းမြန်မာနယ်စပ်ကနေကိုအောင်အောင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။တစ်ဆက်သေးပဲဒီထိုင်းမြန်မာနယ်စပ်မှာကုန်သွယ်ရေးအရအချက်ချာကြတဲ့မြရီမြို့မှာဒီနောက်ဆုံးလက်ကျန်စစ်ကောင်စီရဲ့ခလာရ295စခန်းကျသွားပြီးတဲ့နောက်မှာဒီစခန်းကစစ်သားတွေBGF ထိန်းချုပ်ထားတဲ့နေရာဖြစ်တဲ့တဒားနှစ်ဘက်မှာလက်နက်တွေနဲ့ရောက်ရှိနေပြီးတော့ထိုင်းဘက်ကိုဝင်ခင်ပေးဖို့အတွက်အကူအညီတောင်းခံနေပါတယ်။မြောက်ပြည်မြို့ကိုပူးပေါင်းတပ်ဖွဲ့တွေကထိန်းချုပ်လာမယ်ဆိုရင်တော့နေဆက်ကုံသွေးရေးလုပ်ငန်းတွေကိုဆက်ပြီးတော့ကင်တွယ်မဲ့အခြေအနေရှိနေတယ်လို့ကုံတယ်တချို့ကလည်းရှုမြင်ပြောဆိုနေကြပါတယ်။ဒီအကြောင်းကိုတော့ထိုင်းမြန်မာနေဆက်ကနေပဲမအေးမှကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနဲ့မြန်မာနှစ်နိုင်ငံနေဆက်ကုံသွေးရေးအတွက်အချက်ချာကြတဲ့ပြည်ပနယ်မြောက်ပြည်မြို့မှာတခုတည်းသာကျန်တော့တဲ့စစ်ကောင်စီရဲ့ခလာရ2.5စခန်းကျသွားခဲ့ပြီးတဲ့နောက်ခလာရ2.5ကစစ်သားတွေဟာလက်နက်တွေနဲ့ BGF ထိန်းချုပ်ထားတဲ့နေရာဖြစ်တဲ့တရားမြစ်ဘက်ကိုရောက်ရှိသွားတာကြောင့် KNL PDF ပူးပေါင်းတပ်ဖွဲ့တွေဘက်ကလိုက်လံရှင်းလင်းတာတွေမလုပ်တော့ဘူးဆိုပြီးပူးပေါင်းတပ်ဖွဲ့ရဲ့ခေါင်းဆောင်တဦးက VOA ကိုပြောပါတယ
်တရားမြစ်မှာက BGF လို့ခေါ်တဲ့ KNA လို့ခေါ်တဲ့ဒီပူချစ်တူဦးဆောင်တဲ့တပ်ဖွဲ့ရာရှိတယ်ရှင်ရောသူတို့ကာကွယ်ပေးတဲ့ပုံစံလားဟာလားတော့မသိဘူးပေါ့နော်ကျွန်တော်တို့လည်းခရင်ချင်းချင်းတိုင်းနာချင်းပြစ်ခတ်မှုတွေမဖြစ်အောင်လို့နောက်ပြီးတော့ဆစ်ရှုံးနေတဲ့လူကိုလည်းအတင်းအဓမ္မကြီးအဲ့လိုမျိုးဟိုတော့လိုက်တော့မဆောင်ရွက်ဘူးပေါ့နော်တရားနှစ်နောက်ပြီးတော့နေစားဒေသလည်းဖြစ်တဲ့ဆာကြတော့တစ်ဖက်နိုင်ငံရဲ့ဆူရင်ကြောင်းကြမှုတွေလည်းရှိတော့အဲ့ဒီတရားနှစ်မှာသူတို့ကလောဆယ်ရောက်နေတယ်တော့သိရတယ်အဲရောက်နေတော့ထိုင်းကိုအကူအညီတောင်းတယ်လို့ကြားတယ
်တရားနှစ်နားမှာတော့ထိုင်းဘက်ကလည်းမြန်မာဘက်ကနေဝင်လာတဲ့စစ်သားတွေကိုအိမ်စည်းကားတွေနဲ့စီစစ်ခေါ်ထုတ်နေတယ်ဆိုပြီးသတင်းရပြီမဲ့ထိုင်းဘက်ကသတင်းမထုတ်ပြန်သေးတဲ့အတွက်တိကျအတည်ပြုလို့တော့မရသေးပါဘူးခလာရ2.5တပ်ကမြရီမျိုးကနေဆုတ်ခွာသွားခဲ့ပြီးတဲ့နောက်မှာတော့စစ်ကောင်စီဘက်ကလည်းမြရီမျိုးပြင်ဘက်ကိုနေ့လယ်12နာရီလောက်ကဘုံတလုံးကျဲချခဲ့ပါတယ်အဲ့ဒီနောက်2.5အတွက်စစ်ကူလာတဲ့တိုက်အင်အားတွေကလည်းကျိုင်းတရာအရှိတ်ဘက်ကနေလာနေကြောင်းဒါပေမဲ့မ Nyauri Beko Labu Garo, Lama Chong Do Kokre the Jogo Tincho Tare, Pubong Tapuriga, Petai Ma Petaja, Napetai Puri, Shime Lule, Pubong Tapuri Beka, Yobare.
ဒီရေရလို့ဘုရားရောအဲ့ဒီစစ်ကားစီးတရားကျော်ပေါ့နော်ဂျိုင်းတရားရှိနေရတယ်ဒါပေမဲ့ကျွန်တော်တို့လည်းအဲ့ဂျိုင်းတရားကျော်လာလို့မရအောင်ကျွန်တော်မှဖျက်ဆိုင်ဖို့သင်နေရှိတယ်ပေါ့နော်ကျွန်တော်ဒီကအဲ့ဒီစစ်ကောင်စီရဲ့စစ်ကားတွေကတော့လမ်းတစ်လျှောက်မှာပြက်ခတ်ပြီးရှေ့တိုးလာနေတယ်လို့လမ်းတစ်လျှောက်ကဒေသခံတွေကိုပေါ်တာဆွဲတာတွေဖမ်းဆီးတာတွေလုပ်နေတယ်လို့လည်းဒေသခံတွေကပ Taman Kongkisi Liri Tae Sao Ni Re, Kaange Liri Da Phyatan Toa La Nain De, Chichi Ye Dada Te Kaaro, Pwin Naze Phipi, Lure Awen Thwa De Si Ne Baare, Kongzi Sisi Muri Ati Ka Lo Ni Re, Chichi Ye Dada Ne Kaaro, Manna Gare Ka Paitaya Bi, Kongzi Awen Thwa De Le Ma Shiro Baawu, Di Chichi Ye Dada Ne Ha, Sebenga, Sanabenga Di Re Ne, Kongzi Re Toa La Ni Re, Taimyama Ati Ka Kongzi Mu Lo Ni Re Dada Le Phipare,
အခုလိုမျိုးမျောက်ရီမျိုးမှာစစ်ကောင်စီရဲ့အုပ်ချုပ်မှုမရှိတော့ဘူးဆိုရင်နေဆက်ကုံတွယ်မှုအခြေအနေတွေကဘယ်လိုဖြစ်လာနိုင်တယ်လဲဆိုပြီးကွန်ပျူတာစီးတွေကိုပို့ဆောင်နေတဲ့ကုမ္ပဏီတစ်ခုကတာဝန်ရှိသူတစ်ဦးကိုမေးကြည့်တဲ့အခါမှာသူကအခုလိုပြောပါတယ်သူတို့ထိန်းချုပ်ပြီးရောသူတို့အဖွဲ့တွေသူတို့အဖွဲ့တွေရပဲသူတို့ဒီကုန်စည်စည်းမှုရအောင်သူတို့ပဲထိန်းချုပ်မယ်ဆိုတော့ရောမြ
ဒီကြီးပုံများပါတယ်မှာသူကြီးပုံများပါတယ်မှာသူကဒီပြန်လဲအုပ်ချုပ်ဒီပြန်လဲဒီညောင်ပြန်လဲကုန်စည်စည်မှုတွေပြန်လဲဒီညောင်သူတို့စီမှာဒီတေယူပုတ်ဆောင်ရေးကဏ္ဍတွေအစဉ်ပြေတော့ကုန်စည်စည်မှုတွေအစဉ်ပြေအောင်သူတို့ဒီပြန်မာပဲချမ်းကျင်ဒီနယ်များဝီမှာပဲသူတို့စည်စည်မှုတွေနဲ့တော့လုပ်နိုင်မယ်ကြောက်ပါဘူးညောင်ရီမျိုးကထိုင်းမြန်မာနေဆက်ကုန်သွယ်ရေးစခန်းကစစ်ကောင်စီရဲ့ ဌာနဆိုင်ရာဝန်ထမ်းတွေအားလုံးတိတ်ဆောက်သွားပြီဖြစ်လို့နေဆက်ကုန်သွယ်ရေးရပ်တန့်နေပြီဖြစ်ပါတယ်အခုဆိုရင်အခြေအနေတွေကဘာဖြစ်လာမယ်မသိတာကြောင့်မြောက်ရီမြို့ကန်တွေဟာထိုင်းနိုင်ငံမဲဆောက်မြို့ပဲကျန်းကိုပဲတိတ်ဆောက်နေသေးဖြစ်ပြီးအခြေအနေတွေတည်ငြိမ်မှုရမှနေရပ်ပြောင်းကြမယ်လို့လဲဆိုပါတယ်မြောက်ရီတမြို့လုံးကိုပူးပေါင်းတက်တည်ထိန်းချုပ်လိုက်တာနဲ့ပတ်သက်လို့စစ်ကောင်စီ
song chin you go tin piaga video good caro, the chimpine bagule let siamba. Kachimpinega, Zhao Saint Treshiadi, Park and New Year, Dika, Wimbao, Lamoga, Nanya, Tessa Kanguro, Kiaiga, Dingley, Mana by Mare, thing like Barry. The chain emma ready, Park and New Year, Inoji did abaga, the char, wind lamp pit day, says in Bamale, Diwari, Sepiro, Pintani Barry. Nanya Bamaro, second Lulayabi, May, Sikonsi Baga, Lizanga, Bongerari, Sepiro, Shini Dajo, Ding Shang Yare, Dida Candy, Nia, Mapiana, Dedalu, says in Bamale, Taiwaja, you are long journey by Ding Shang Yarari Shivare, Yangongani, people ready, Pagandida, Taiwai, Chini, a piece Sunguro, Kusanjo, Pubiaba Mission.
Nichina Mogone Pakango Diga Sabara Lamboga, a Jizon Sese Gate Pete, Naya Teskango, Kiaine Pubang Tapoega, Dila Goyanima Satin Taikai Keraba, Sekonsi Baga, Lena Jiduine Pikabi, Lejangaba, Pientan Kugan Taikai Kabi now, Digine Manamaro, Sekango, Lelo Kabare, Kiai Pianjai Tawankan Bumuji Nobuga, Naya Sekango, Tenu Gajone, Sitoma and Chok Pansi Yamijong, Akulo Dibu Pyojabare.
Oh, could it you?
เออเยสคังก็บ่เลยติ้งละบิโลไปเปล่าจ๋าดาเว้ยแน่ยาตัสคังก็แลมชูทองแลแน่ชะไก่ดาจองสิกองสีตักก็อย่าชื่อไปอาวินหลูต้องเจ็ดละกูพันซียามิจองแลแน่คันยันฤเลติ้งซียามิจองพอป่ะบาเดตะฉิ่งเด้มาเว้ยโหปิ้นอินอจีบักก็อวินแลมบ่ก็เซเซ้นบักมาเลยไตปวยเสร็จเพ็ดปวานี่บีอะยินยักก็รอเยสคังก็ติ้งอยู่ดาจาติยาจองบุมูจีหนอบูก็เปล่าบาเดอะแต่มารอไตปวยเสร็จผิดเลยสุดละจ้าบาเลยเนี่ยก็เอเยสคังก็บ่เลยติ้งละบิโลไปเปล่าจ
ကျွန်တော်တို့ဘယ်မှာပုံနေလဲခေါ့သူပြညာသေးဘူးမင်းကမှာတော့အင်းတူတူလုံသွားပြီကွာဟိုစစ်ဘုံကကြော်မှာဖြစ်ပြဆယ်စင်းရွာဘက်မှာလဲတိုက်ပွဲကြောင့်ရွာလုံးကျနေပါတင်းရှောင်းနေကြကြောင်းဆယ်စင်းရွာသားတွေနဲ့နေဆက်တဲ့ဒေတာကန်တူကပြောပါတယ်လောလောဆယ်ကရတူရလာရတာဘေးလို့ရရှောင်းရပါဗျာကျွန်တော်ကြားလာကတော့အဲဒီဟိုဘက်စကိုင်းတိုင်းဘက်တွေစကိုင်းတိုင်းဘက်ကဟိုဘက်ဟုတ်လင်းချန်ရှောင်းနေ
အင်းကောင်းနဲ့လို့ねအနေငယ်လာဝဲကျန်တယ်လို့ပြောတယ်။ဆယ်စင်းကြေးရွာဟာကချင်ပြည်နယ်နဲ့စကိုင်းတိုင်းအဆက်မှာတည်ရှိပြီးစစ်ကောင်စီတပ်နဲ့ အင်ဒိုဂျီဖာကန်လမ်ဘော်ကနန်တင်းအင်ဒိုဂျီဖာကန်လမ်ဘော်ကဝေခါတာမခန်ကတိုင်းတောင်စားတဲ့တက်စကန်တွေကိုတင်းယူထားတာပါဒီနှစ်မလဆန်းမှာတော့ဌာနချုပ်လိုင်စာအနီးနဲ့ဝိုင်းမော်မိုးမောက်မန်စီမြို့နယ်တွေမှာလဲကေအိုင်ကထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတလတာကာလအတွင်းမှာတက်စကန်ကြီးငယ်
60ခန့်ကိုကရင်ကသိမ်းပိုက်လိုက်တဲ့အကြောင်းကိုစံကြောပြပြပေးခဲ့တာပါအခုတခါတော့ဒီနေပြည်တော်အီလာလီတက်စခန်းထပ်မံတိုက်ခိုက်ခဲ့ရတဲ့သတင်းကိုလည်းပြပြပါဦးမယ်နေပြည်တော်မှာရှိတဲ့အီလာလီတက်စခန်းကိုဒီကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကရှော့တိုက်ဒုံးနေတဲ့ဒီကနေ့မှာပြစ်ခတ်တိုက်ခိုက်ခဲ့ပြီးတော့ထိခိုက်သေးဆုံးတာတွေလည်းရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပဲသတင်
စကန်ကိုတီလာ AB 17ရက်ဒီကနေ့မနက်4နာရီ45မိနစ်လောက်ကရှော့တိုက်တုံး9လုံးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာလို့တိုက်ခိုက်မှုပြုလုပ်တဲ့ Brave Warriors for Myanmar နဲ့ Mountain Knights Civilian Defense Force အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အီလာလေတက်စကန်ဟာလုံခြုံပြီးအစ်မြင့်တဲ့လေတက်စကန်တစ်ခုဖြစ်ပေမဲ့တော်လန်ရေးအင်အားစုတွေရဲ့လက်ရကန်းပြစ်မှတ်မှာရောက်ရှိနေတဲ့ဆိုတာကိုသက်သေပြလိုက်တာဖြစ်တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြစ်ခတ်တိုက်ခိုက်ခံရတာနဲ့ပတ်သက်လို့အီလာလေတက်အနီးမှာနေထိုင်တဲ့ဒေသခံတဦးက VOA ကိုအခုလိုပြောပါတယ်
။အားရည်မတည်အသက်ကြာတာပေါ့။အသက်ပိုကြီး။၃လုံးတော့ရှိမယ်။မီးလောင်တာတွေပါလေ။ဘယ်လိုဝင်သွားဆိုတော့မမြင်အောင်ကြီး။ဒီလုံလုံကြီးရဒီဒေသခံတွေကတော့အဲ့ဒီဝင်မကူတော့မဝင်ဘူး။သွားရစီရသွားရတယ်လာရတယ်။စစ်စည်းတာတွေပါလို့ပေါ့
။ပြစ်ခတ်တိုက်ခိုက်ခံရပြီးတဲ့နောက်လေတက်ရဲ့တောင်ဘက်မှာပေါက်ကွဲသံကြားခဲ့ရပြီးပျက်စီးဆုံးရှုံးမှုမသိရှိရသေးတယ်လို့ပြစ်ကတ်ခံခဲ့ရတဲ့လေရင်ကွင်းအနီးမှာလည်းထူးထူးခြားခြားလုံခြုံရေးတင်းကျပ်စစ်ဆေးတာမရှိဘဲပုံမှန်သွာလာနေကြတယ်လို့လည်းဒေသခံတွေကပြောပါတယ် Brave Warriors for Myanmar ကတော့အီလာလီဒတ်ကို၄ချိန်မြောက်တိုက်ခိုက်ခဲ့တာဖြစ်ပြီးအခုတိုက်ခိုက်မှုမှာလေဒတ်အရာရှိနဲ့တပ်သားအချို့သေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရရှိတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါနဲ့ပတ်သက်လို့ VOA ကတိကျအတိမပြုတ်နိုင်သေးတယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။ဒီလ AB 4ရက်နေ့ကလည်းအာနာသိန်းစစ်ကောင်ဆောင်ရုံးဆိုင်တဲ့စစ်ရုံးချုပ်နဲ့အီလာလီဒတ်စကန်တို့ကိုကာကွယ်ရေးတပ်ဖွဲ့တွေကအဝေးဒိန်းဒရုန်းတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါသေးတယ်။အဲ့ဒီတိုက်ခိုက်မှုမှာတော့ထိခိုက်ပျက်စီးတာမရှိဘူးလို့စစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်။ဒါအပြင်ဒီလ AB 6ရက်နေ့ကလည်းမန္တလေးတိုင်းပြင်ဦးလွင်မြို့ကစစ်တပ်ကတို့မှလည်းတရားခွန်မမရှော့တိုက်ဒုံးတွေနဲ့ပြစ်ခတ်တိုက်ခိုက်တာခံခဲ့ရပါသေးတယ်ခင်ဗျာ
။နေပြီးတော့အီလာလီတက်စကန်ထပ်မံတိုက်ခိုက်ခရရတဲ့အကြောင်းသတင်းပေးပို့ချက်ကိုကိုခင်မောင်စုမင်းကပြောပြပေးခဲ့တာပါရှင်။မစခင်မှာတော့ဒီကြာလာရင်းညအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်၊စမ်းမာရေးနဲ့တိုင်းရင်သတင်းတော်အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဦးမှာပါ။ဆောင်မြော်နာဆင်ပါဦးရှင်
။ VOA American တိုင်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ကြံပြန်ရတဲ့ရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြချင်ပါလေ။ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အဆင့်ကြိုးစားနေပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် View American တန်ရဲ့2024ခုနှစ်ဧပြီလ17ရက်ကြာသာရေးညရေဒီယိုအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ဒီမြန်မာစံတော်ချိန်ည9နာရီကနေပြီးတော့10နာရီထိထုတ်လွှင့်ပေးနေတဲ့ကျမတို့ရဲ့အခုအစီအစဉ်တွေကိုတော့ Line to Meter 32နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ပဲ View နဲ့ Facebook နဲ့ဒီ YouTube စာမျက်နှာတွေမှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းလိုက်ပါနားဆင်ကြည့်ရှုလို့ရပါတယ်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်တင်ဆက်ပေးမှာပါရခိုင်တပ်တော် 15 နှစ်ခီပြတ်တမ်းမှုအကြောင်းကိုတုံ့သက်ထားတဲ့ဦးအောင်ခင်ရဲ့မြမအရေးနောက်နှွေးမှာဖြစ်တဲ့တိုက်ဖွိုင်းနဲ့တန်ကောင်ယောဂအကြောင်းကိုကြားရမယ်ချမ်းမာရေးနေကြာဒေတာသတင်းတောက်တွေစုစည်းတင်ပြတဲ့တိုင်းရင်းသတင်းလောကအစီအစဉ်တွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာပါဒီထဲကအရင်ဆုံးဦးအောင်ခင်ရဲ့မြမအရေးတုံ့သက်ချက်ကိုကြည့်ရအောင်ပါနေပြည်တော်ရဲ့ဒီလွတ်တော်နိုင်ငံရေးမှာအတိမတ်ပြုမခံရတဲ့ရခိုင်တပ်တော်ဟာတပ်တန်း15နှစ်အတွင်းမှာအင်အားကြီးလက်နက်ကင်တပ်ဖွဲ့တစ်ခုဖြစ်လာပုံကိုတော့ဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူသုံးသပ်တင်ပြထားပါတယ်ရှင
်ကချင်လွတ်မြောက်ရေးတပ် KIA အကူအညီနဲ့ရခိုင်တပ်တော် AA ကို2009 April 10ရက်နေ့မှာတည်ထောင်လာမှုသက်တမ်း15နှစ်ရှိတော့ပါပြီ။လိုင်စာဒေသမှာရခိုင်လူငယ်26ယောက်ကို KIA ကစစ်စင်နှံပေးနိုင်တာကြောင့်ရခိုင်တပ်တော်ပေါ်ထွက်လာရတာဖြစ်ပါတယ်။ရခိုင်တပ်တော်ဟာကချင်ပြည်နယ်မှာတိုက်ပွဲအတွေ့အကြုံယူပြီး2014ရခိုင်ပြည်နယ်ကိုဆင်းလာချိန်မှာအင်အား3000ကျော်ရှိလာပါတယ်။အခုတော့အင်အား3000ကျော်ရှိပြီးရခိုင်ဒေသနဲ့မြမပြည်မြောက်ပိုင်းမှာစစ်စင်နေပါတယ်။အင်အားအကြီးဆုံးတိုင်းရင်းသားတပ်တစ်ခုဖြစ်ပါတယ်ရခိုင်စစ်သူတို့ရဲ့ခံယူချက်နဲ့တက်ရီခက်ရီရာအထူးအားရစရာကောင်းတယ်လို့ KIA ဗိုလ်မှူးကြီးနော်ဘူးပြောတာကိုမတ်လ19ရက်နေ့ထုတ်နရင်စာရသတင်းမှာဖော်ပြပါတယ်ရခိုင်ရဲဘော်တွေရဲ့ကူညီမှုတော့အောင်ပွဲခံတာတွေအများကြီးရှိပါတယ်ရခိုင်တပ်ဟာကချင်တပ်နဲ့ပူးပေါင်းစစ်ဆင်တာတွေရှိသလိုတီးတန့်တာဝန်ယူပြီးကချင်ပြည်နယ်ထဲမှာတိုက်ပွဲဝင်တာတွေလည်းရှိတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်မှာတော့လေးလအတွင်းမြို့နယ်စစ်ကုန်းကိုသိမ်းပိုင်နိုင်တဲ့အထိအောင်မြင်နေပါတယ်
။ရခိုင်တပ်တော်ရဲ့တိုက်ခိုက်ရေးစွမ်းရည်မြန်မာပုံကိုဘင်္ဂလားဒေ့ရှ်တပ်ကတော့အံအားသင့်ခဲ့ရကြောင်းဖေဖော်ဝါရီ28ရက်နေ့ထုတ်နေရင်စရာသတင်းမှာဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်တစ်လျှောက်စစ်စခန်း48ခုကိုအချိန်တိုအတွင်းသိမ်းပိုင်နိုင်တာကိုဘင်္ဂလားဒေ့ရှ်ဗိုလ်ချုပ်ကအံ့ဩနေတယ်လို့ဆိုပါတယ်။စခန်းအချို့မှာအင်အား200 300အထိရှိပြီးခိမိလက်နက်ကြီးတွေအခိုင်အမာတပ်ဆင်ထားပါတယ်။တိုက်ပွဲဖြစ်ရင်စစ်လေယာဉ်တွေကူညီတိုက်ခိုက်ပါတယ်။ဒီကြားထဲစစ်ကောင်စီတပ်စခန်းတွေကိုတစ်ခုပြီးတစ်ခုရခိုင်တပ်တော်ကသိမ်းပိုက်နိုင်တာကိုဘင်္ဂလားဒေ့ရှ်ဗိုလ်ချုပ်ကတော်တော်အံ့ဩသင့်နေပါတယ်။မောင်တော့ကတောင်ပြိုလက်ဝဲနဲ့လက်ရာဆတဲ့ဗျူဟာမြောက်စခန်းတွေကိုတိုက်ခိုက်ရမှာစစ်ကောင်စီဘက်ကစစ်လေယာဉ်နဲ့ရဟတ်ယာဉ်တွေကိုပါအုံပြုပြီးခုခံတိုက်ခိုက်ပေမဲ့တပတ်အတွင်းဒီစခန်းတွေကိုရခိုင်တပ်တော်ကသိမ်းပိုက်နိုင်ခဲ့ပါတယ်စစ်ကောင်စီတပ်သား300ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးခိုလုံရတဲ့တိုက်ပွဲလည်းဖြစ်ပါတယ
်စစ်ကောင်စီရဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးထိန်လင်းကတော့အေအေလက်နက်ကိုင်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ပြည်နယ်တွင်းတည်ငြိမ်အေးချမ်းမှုပြက်ပြားသွားရတယ်လို့ဆိုပါတယ်ထာနာဆိုင်ရာဝန်ထမ်းတွေကိုရောပြည်သူလူထုကိုရောအေအေကဖမ်းဆီးခေါ်ဆောင်တာတွေလည်းရှိပါတယ်တဲ့။တည်ငြိမ်အေးချမ်းမှုပြပြတဲ့ဒေသကယာယီတိမ်းရှောင်သူတွေများလာပါတယ်။စစ်ကောင်စီပိုင်းမော်တော်ယာဉ်ရန်တရာထာနာဆိုင်ရာရုံးသုံးပစ္စည်းနဲ့ပြိဘောဂတွေကိုအေအေတပ်ဖွဲ့ကအသင်းအဓမ္မယူဆောင်တာတွေရှိတယ်လို့ဆိုပါတယ်။စစ်ကောင်စီဟာငြိမ်းချမ်းရေးအတွက်အမြဲတကားဖွင့်ထားတယ်လို့စစ်တွေမြို့မှာဦးထိန်လင်းပြောတာကိုဖေဖော်ဝါရီလ9ရက်နေ့ထုတ်ပြန်ကြားရေးဌာနသတင်းစင်မှာဖော်ပြပါတယ
်စစ်ကောင်စီတပ်ဟာရိုဟင်ဂျာလက်နက်ကင်တွေနဲ့ပူးတွဲပြီးတောင်ပြိုလက်ဝဲလက်ရာစခန်းတွေကိုခုခံကာကွယ်တယ်လို့ရခိုင်တပ်တော်ကသတင်းထုတ်ပြန်တာကို VOA ကဖေဖော်ဝါရီ10ရက်နေ့ကသတင်းဖော်ပြပါတယ်နေကြာသောတပ်ဟာနိုဗီဟူဆောင်ဦးစီးတဲ့ရိုဟင်ဂျာတပ်ဖွဲ့နဲ့ကြိုတင်ညှိနှိုင်းထားပြီးလက်နက်ခဲယမ်းကိုရောင်းချခဲ့တယ်လို့ဆိုပါတယ်စစ်ကောင်စီရဲ့နေကြာသောတပ်တွေထွက်ပြေးနိုင်ဖို့လဲရိုဟင်ဂျာတပ်ဖွဲ့ကပဲစီစဉ်ပေးခဲ့တယ်လို့ဆိုပါတယ်ရခိုင်တပ်တော်ဟာ NLD အစိုးရနဲ့ဆက်ဆံရေးအဆင်မပြေခဲ့တာကြောင့် NLD ကပေါဖွာလာတဲ့ NUG အစိုးရနဲ့ပါအဆင်ပြေပါမလားဆိုတာစိုးရိမ်စရာရှိပါတယ်အရင်တော့ရန်သူဖြစ်ခဲ့ပေမဲ့အမြဲတမ်းရန်သူအမြဲတမ်းမိတ်ဆွေဆိုတာမရှိဘူးလို့ Bojok Tomyan Nenga, BBC Net Twiso, Mimyanga Ma Piozavari, Pedugo, Belu Sasayame Surago, Yakain Tatoga, Kongong Nali, Delu, Suyabame.
Yakain Dilama, E. Tatoye, Sing Aha, Sikonsi de Amyaji Tarelu, Wayen Nangae the Maji, Upe Pampum Patago, Malan Sayeniga, Narinzaya, Dringa, Popia Vare. လက်နက်ကိုင်းပစ္စည်းမပြည့်စုံတာမျိုးရှိပေမဲ့အေအေစစ်စီဟာရခိုင်တပြည်လင်းကိုထိနိုင်တဲ့အင်အားရှိပါသေးတယ်။အရေးအချင်းမှာလည်းစစ်ကောင်စီဆရာဟာအေအေစစ်စီတယောက်နဲ့ညီတယ်လို့ဆိုပါတယ်။ပြည်သူတွေမနစ်နာအောင်စဉ်းစားနေလို့စစ်မျက်နှာမတိုးချဲ့နိုင်သေးတာဖြစ်ပုံရတယ်လို့ဆိုပါတယ်။အေအေစစ်စီတွေရဲ့အောင်မြင်မှုကိုရခိုင်ပြည်သူတွေကကြိုးစုံနေကြပါတယ်။လူလူအတွက်အသက်လာဆုံးဖြစ်မဲ့အခြေအန Shamyauka Tony no Mahamine, Kachin Pine Male E Juanchin City Rui, Tonchi Pipa win Taikai Nibade. Taweme Amyazuka Yakai Dita Machine Javade. Juanchin City Rui Tencho de Nemi Chiapiana Rane Adu Ocho Yin at the Asi Yile Shila Ma Pipo Yavade. Yakai Dita Ma E Tato the Huda Shia Mesore Muwadagu Yakai Amyuza Apwe Joka Yakanavade Kamya.
အပတ်စဉ်ကြာသားရင်းညနဲ့တောက်ကြမနဲ့ခင်ရေဒီယိုစီစဉ်ဒီမှာတင်ဆက်ပေးနေတဲ့ဦးအောင်ခင်ရဲ့မြန်မာပြည်တုံးသက်ချက်ပါရှင်။ကိုညောင်ဦးအောင်နဲ့အတူဦးအောင်ခင်တင်ဆက်ပေးခဲ့တာပါ။နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးပါဦးမယ်။ဒီတစ်ပတ်မှာတော့နှွေးရာသီမှာဖြစ်နိုင်တဲ့ဒီတိုက်ဖိုင်းနဲ့တန်ကောင်ယောဂါကြောင့်ကိုပြပြထား ဒီကြောင့်ဒီမြန်မာနိုင်ငံထဲကဒီနိုင်ငံတကာဖွံ့ဖြိုးရေးအဖွဲ့တွေနဲ့ကျန်းမာရေးပညာပေးတွဲလုပ်နေတဲ့အထွေထွေယောဂါကုဆရာဝန်ဒေါက်တာဣကလျာမိုးကိုကိုဝင်းမင်းကမေးမြန်းပြီးတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတင်ဆက်ထားပါရရှင်
ဟုတ်ကဲ့ဒေါက်တာဣကလျာမိုးခင်ဗျာကျွန်တော်တို့နှွေရသည်အပူချိန်မြင့်လာတာကြောင့်အပူရှက်နိုင်တာအပြင်ပေါ့နော်နောက်ဆက်တွဲရေရှားတာကြောင့်လည်းဒီသန့်ရှင်းမှုနည်းလာပြီးတော့အကျိုးဆက်ဖြစ်ရတဲ့ဝမ်ရှော့ဝမ်ပြတ်ယောဂါကာကွယ်ပြုစည်းရေးကိုအရင်ပတ်တွေကပြောပြီးမှဆက်မရေးဒီတစ်ပတ်တော့နောက်ထပ်အကျိုးဆက်ထိခိုက်နိုင်တာတွေကိုဆက်ပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆက်မရေး
ဒီအခုကျမတို့ဆွေးနွေးခဲ့တဲ့ကိစ္စတွေကဝင်းရှုံဝင်းပြက်ယောဂါနဲ့မကပဲနဲ့ဥယောင်ငန်းဖြာလို့ခေါ်တဲ့တိုက်ဖိုက်ယောဂါလည်းပဲဖြစ်နိုင်တဲ့အန္တရာယ်ရှိပါတယ်ဒီလိုမျိုးနွေရာသီကြောင့်မလို့အပူချိန်မြင့်မားတယ်ရေရှားပါတယ်တန့်ရှင်းမှုနဲ့ညင်ညွတ်တဲ့ချက်ပြုတ်ပြင်ဆင်စားတောက်တဲ့တောက်သုံးတဲ့စနစ်တွေဟိုအားနည်းမယ်ဆိုလို့ရှိရင်နောက်တစ်ခါကျတော့ဒီခုနရင်ကောင်တွေပေါများတဲ့အချိန်မျိုးဖြစ်မယ်အဲနောက်တစ်ခါဒီအင်တာတန့်ရှင်းမှုတွေလည်းအားနည်းတယ်အစရှိသဖြင့်ဆိုတဲ့အခါဆိုလို့ရှိရင်ဒီရင်ကောင်ကြောင့်မလို့တန့်ရှင်းမှုအားနည်းလို့ဖြစ်တဲ့ဒီကူးဆက်တဲ့ဖြစ်ပွားတဲ့ယောဂါပေါ့နော်ဒီဥယောင်ငန်းဖြာယောဂါလည်းနောက်တစ်မျိုးအနေနဲ့လည်းအန်ဒီရရှိပါတယ်ဆိုတော့ဒီယောဂါကလည်းပဲဒီလိုပဲတန်လေးတန်နေပဲပေါ့နော်ဒီလက်ကလေးတန်ရှင်းအောင်ထားမယ်တောက်ရည်တွေကိုတန်ရှင်းတဲ့ရည်တောက်သုံးမယ်အစားအစာပြင်ဆင်ရမှာလည်းတန်ရှင်းအောင်လုပ်မယ်တခါဒီအင်္ဂါတန်ရှင်းအောင်လုပ်မယ်ဆိုတော့ကာကွယ်နည်းတွေအပြင်ဒီအစိမ်းပေါ့နော်အသားငါးတွေကိုအစိမ်းမစားသင့်ဘူးအစိမ်းစားတာမျိုးတို့ဒီနောက်ကမချက်တစ်ချက်စားတာမျိုးတို့ကလည်းပဲဒီဥယောင်ငန်းဖြာယောဂါမျိုးတွေကိုဖြစ်စေနိုင်တဲ့အတွက်ဒါတွေကိုလည်းကြောင်းကျင်းသင့်ပါတယ
်ဟုတ်ကဲ့အဲ့ဒီတော့ဒီဝမ်ယောဂါကိုကာကွယ်တဲ့နီးအများစုနဲ့ပဲဒီတိုက်ဖိုက်ဥယောင်ငန်းဖြာယောဂါကိုလည်းကာကွယ်နိုင်တဲ့သဘောပေါ့ဆရာမနော
်ဟုတ်ကဲ့ဟုတ်ပါတယ
်ဟုတ်ကဲ့ဆရာမအဲ့ဒီတော့နောက်ထပ်ရောအခုလိုပူပြီးတော့ဒီရေရှားသန့်ရှင်းမှုနည်းလာချိန်မှာသတိပြုစရာရှိသေးလားဆင်မ
ရှိပါတယ်ကျဆွကပြောတယ်တန်ရှင်းမှုအားနည်းတဲ့အခါမှာဖြစ်နိုင်တာတွေကတော့ဒီဝင်းနဲ့ပတ်သက်တာဆိုလို့ရှိရင်တော့ဝင်းရှုံးဝင်းပြက်ယောဂါဥယောငန်းပြဖြစ်တဲ့ယောဂါအပြင်တန်ကောင်ယောဂါတွေလည်းဖြစ်နိုင်ပါတယ်ဒီအင်တာမတန်ရှင်းလို့အညစ်အကြေးဆုံးပြစ်တာတွေမှာမတန်ရှင်းလို့ပေါ့နော်ဆိုတာကနေနောက်တစ်ခါရင်ကောင်ကနေအခုဆက်ပ တဲ့ဥစားမျိုးတွေပေါ့เนาะတခါဒီလက်တွေမတန်ရှင်းလို့ပေါ့เนาะလက်တွေကိုဆင်ချအောင်မဆီးချောလို့ဆိုတော့အခါကျတော့ဒီလက်တွေမှာအညစ်အကြေးတွေရှိနေမယ်အညစ်အကြေးဆွန့်ပစ်တဲ့အခါမှာအင်တာကအထွက်မှာအညစ်အကြေးဆွန့်ပစ်ပြီးမှလက်ကိုဆက်ပြန်နေဆင်ချအောင်ဆီးချောခြင်းမျိုးမလုပ်ဘူးဆိုရင်ဒီလက်တွေမှာအညစ်အကြေးတွေရှိနေနိုင်တယ်ဒီလက်သေးကွန်အောက်တွေမှာလက်ကျန်နိုင်တယ်အဲ့ဒါတွေကိုဒီလက်နဲ့အသုံးပြုပြီးမှပြန်ပြီးတော့မှအစားအစာတွေကိုစားမယ်ဆိုတဲ့အခါမှာအညစ်အကြေးတွေဘယ်ကျဲပြန်ရောက်သွားပြီးတော့အစွားပြောတဲ့ဝင်ယောဂမျိုးတွေအပြင်တန်ကောင်ယောဂတွေလည်းဖြစ်နိုင်ပါတယ
်။ဟုတ်ကဲ့ဆင်ပါတယ်။အဲ့တော့ဒီတန်ကောင်ယောဂမှာဘသူတွေအတွက်ကိုပို့ပြီးတော့တတိပြုသင့်လဲဆင်ပါတယ်
။အထူးသဖြင့်တော့ကလေးသူငယ်တွေမှာဒီတန်ကောင်ယောဂတွေဖြစ်တဲ့အခါကျတော့ရှင်ကလေးတွေကဒီလိုအပ်တဲ့အာဟာရဖွံ့ဖြိုးမှုတွေမရဘဲနဲ့အာဟာရတက်ချို့တဲ့တဲ့ကလေးတွေအနေနဲ့ဒီမလိုလားအဖြစ်နဲ့လည်းဒီဖွံ့ဖြိုးမှုကိုထိခိုက်နိုင်ပါတယ်ဆိုတော့ဒါကြောင့်မလို့တန်ကောင်ယောဂအတွက်ကိုလည်းကာကွယ်ဖို့အတွက်ကဆဆောပြောတဲ့တန်ရှင်းမှုကအရေးကြီးပါတယ်ဆိုတော့တန်ရှင်းမှုအတွက်ကိုတေချာစနေချာနဲ့လုံလောက်အောင်ကိုဆောင်ရွက်ဖို့ဆိုတဲ့အခါမှာလည်းတစ်ခါသုံးရရအရေးကြီးပါတယ်ရေရရှိမှုကအရေးကြီးပါတယ်ဒါကြောင့်မလို့အဓိကတော့ပေါ့ရေအရင်းမြစ်ကပြန်ပြီးတော့မှလိုအပ်တာဟာလည်းပဲတကယ်ကိုဒီနေရာဒီမှာဆိုလို့ရှိရင်အရေးကြီးတဲ့အခြေအနေတစ်ခုပေါ့နော
်ဟုတ်ကဲ့ဆင်ပါအဲ့တော့ဒီနေရာမှာတန်ကောင်ယောဂအတွက်ရောဆင်ပါရေမိသားစုတွေကြိုသိနိုင်မှုပေါ့နော်လက္ခဏာလေးတွေရောပြောလို့ရလား
တန်ကောင်ယောဂကိုကြိုသိနိုင်မှာဆိုလို့ရှိရင်တော့အဓိကတော့ကလေးဟာကြည့်လိုက်လို့ရှိရင်လူကြီးလည်းဒီလိုပါပဲဖိုက်နာမယ်ဖိုက်အောင်မယ်အကြောင်းရင်းမရှိဘဲနဲ့ဖိုက်အောင်နာဖိုက်နာတာဒီခဏခဏဖြစ်နေမယ်နောက်တစ်ခါဒီကလေးတွေဆိုလို့ရှိရင်တော့ဖိုက်ကလေးတွေကကဲနေမယ်ပေါ့နော်အဖိုက်ကလေးတွေပူတင်းနေမယ်အဲဒီတန်ကောင်ဒီအကြောင်းမလို့လေအဲနောက်စားသလောက်အာဟာရမဖြစ်ဘဲနဲ့စားသလောက်မဖွံ့ဖြိုးမှုတို့တက်ဘူးတင်းလီနေမယ်အဝိတ်မတက်ဘူးဒီကိုခန္ဓာဖွံ့ဖြိုးမှုကိုအလေးချိန်စီစဉ်စီသလောက်မတက်လာဘူးပေါ့နော်ဖွံ့ဖြိုးမှုနှောင့်နှေးနေမယ်ဆိုတဲ့အခါမှာနောက်ကကလေးတွေတိတ်ငယ်တဲ့ကလေးတွေဆိုလို့ရှိရင်အကြောင်းရင်းမရှိဘဲနဲ့ဤနေမယ်ငိုနေမယ်စူးစူးဝါးဝါးငိုမယ်ဘာလို့လဲဆိုရင်တန်ကောင်တန်ထိုးတဲ့အခါကျတော့သူကအရန်တိုက်ထဲမှာစူးပြီးတော့မှနားတဲ့အတွက်နောက်တစ်ခါကျတော့လေအောင်ဒီလိုမျိုးပေါ့နော်ဒီတန်အကြောင်းမလို့လေအောင်ယောဂတွေဖြစ်တဲ့ကြောင့်သူကအကြောင်းရင်းမရှိဘဲနဲ့လဲစူးစူးဝါးဝါးနဲ့ငိုနေမယ်ဆိုတဲ့အခါမျိုးတွေမှာဆိုလို့ရှိရင်တော့ခေါင်းထဲကိုဒီတန်ကောင်ယောဂများလားဆိုပြီးတော့မှသတိရှိတင်ပါတယ်ဟိုသတိရတင်ပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့ဒီတန်ကောင်ယောဂကာကိုရေးအတွက်ရောဘယ်လိုဆက်အကြံပြုရှင်လဲဆရာမ
ဒါလဲတန်ကောင်ယောဂဆိုတာဟာလဲပဲတက်ရှင်းမှုအပြင်တက်ရှင်းမှုကိုလိုက်နာခြင်းအပြင်တကူရေးတက်ရှင်းရေးကိုဆောင်ရွက်ခြင်းအပြင်စားတောက်ပြင်ဆင်တဲ့အခါမှာတက်ရှင်းစွာချက်ပြုတ်ပြင်ဆင်သုံးဆွဲခြင်းအပြင်အဲနောက်တစ်ခါအညစ်အကြေးဆွန့်ပစ်တဲ့အခါမှာတက်ရှင်းစွာအညစ်အကြေးကိုဆွန့်ပစ်ခြင်းအပြင်ကာကွယ်နိုင်တဲ့မဖြစ်ပွားအောင်တားဆီးနိုင်တဲ့ယောဂမျိုးဖြစ်တဲ့အတွက်ကြောင့်မလို့ဒါငွေကုန်ကြေးကြလဲနည်းပြီးတော့ကာကွယ်နိုင်တဲ့ယောဂဖြစ်တဲ့အတွက်ကြောင့်မလို့ဒါလေးတွေကိုလည်းတကယ်လည်းကျင်မာလိုက်နာဆောင်ရမယ်ဆိုရင်တန်ကောင်ယောဂကိုလည်းကာကွယ်နိုင်ပါတယ်မိသားစုရဲ့အနေနဲ့မှဒီလိုတန်ကောင်ယောဂတွေကိုကာကွယ်နိုင်နေဆိုရင်ကလေးသူငယ်တွေကဖွံ့ဖြိုးသင့်သလောက်ဖွံ့ဖြိုးတဲ့အတွက်ကြောင့်မလို့လည်းဒီကလေးတွေအတွက်ဖွံ့ဖြိုးမှုနှောင့်နှေးတဲ့လက္ခဏာမျိုးတွေနောက်တစ်ခါကျတော့ကလေးတွေအတွက်တက်တန်းပေါ့နော်အသက်မလိုလားဖက်နဲ့တက်တန်းပို့တူသွားနိုင်တဲ့အန်ဒီယမျိုးတွေကိုလည်းရှောင်ရှားနိုင်တယ်တိုင်းပြည်ဖွံ့ဖြိုးတိုးတက်မှုတွေကိုလည်းရှေ့ရှုနိုင်တာဖြစ်ပါတယ်ဒါကြောင့်မလို့မိသားစုရဲ့အနေနဲ့တန်ကောင်ယောဂကာကွယ်တာကိုလည်းပဲဒီသိယုံနဲ့မကပဲနဲ့လက်တွေ့လည်းရှင်းသုံးပြီးတော့မှလုပ်မယ်ဆိုလို့ရှိရင်တော့မိသားစုတိုင်းရောကလေးသူငယ်တိုင်းရောအတွက်ကျန်းမာရေးအတွက်ကိုထောက်ကူပြမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီကာကွယ်တဲ့ကြားတဲ့ကအကယ်၍ဖြစ်လာခဲ့ရင်လည်းခုနကပြောတဲ့လက္ခဏာတွေပေါ်လာရင်တော့
ဟုတ်ကဲ့
ဆရာဝန်စေကန်ဆေးကိုပြသင်တော့ပါဆရာမနော
်ဟုတ်ပါတယ်ဟုတ်တယ်အဲ့ဒါလေတန်ကောင်ယောဂါကိုကာကွယ်ဖို့လည်းဖြစ်ကုသဖို့လည်းဖြစ်တာကတော့တန်ချတာပေါ့နော်ဒီကျမတို့ပုံမှန်တန်ကောင်ယောဂါမဖြစ်ပွားအောင်ဒီလိုတန်ရှင်းမှုကိုလိုက်နာခြင်းသုံးနေတာဆိုပေမဲ့လည်းဒီတန်ကောင်ကိုယ်စီမှာခန္ဓာကိုယ်ထဲမှာဝင်နေသလားရှိသလားဆိုတာကိုကိုကသိကြဖို့ပေါ့နော်ခန္ဓာကိုယ်မှာတန်ကောင်ကင်းစင်မှုအတွက်ဆိုလို့ရှိရင်တော့နှစ်စဉ်လည်းပုံမှန်တန်ချတာမျိုးတွေဆောင်ရွက်ပေးတင်ပါတယ်တန်ချတာမျိုးတွေမှာဆိုခုဖြစ်မှာဆိုလို့ရှိရင်တော့လွယ်နေပါပြီဒီတန်ချဈေးတွေကရှိပါတယ်ဒါမှန်ကန်တဲ့တန်ချဈေးကိုမှန်ကန်တဲ့ပမာဏတောက်သုံးဖို့အတွက်ကိုတော့ဒီသက်ဆိုင်ရာပေါ့နော်ဒီတက်တိနားလေတဲ့ကျမရေဝန်ထမ်းအနေနဲ့တိုင်ပင်ပြီးတော့ပဲတန်ချဈေးကိုဘယ်လောက်ပမာဏသုံးဆွဲတောက်သုံးတယ်လဲဆိုတာတိုင်ပင်ပြီးနှစ်စဉ်မှန်မှန်တန်ချပေးတင်ပါတယ်တန်ချမဲ့အခါမှာလူကြီးအတွက်တောက်သုံးရတဲ့ပမာဏ dose နဲ့ကလေးသူငယ်တွေအတွက်တောက်သုံးရတဲ့ပမာဏ dose တွေကလည်းမတူတဲ့အတွက်ရဲ့နောက်တစ်ခါတန်ကောင်မျိုးစားတွေကိုလည်းလိုက်ပြီးတော့မှဈေးဝါးကလည်းကွဲပြားနိုင်တဲ့အတွက်ရဲ့တော့တန်ချဈေးကိုဒီကျမရေဝန်ထမ်းနေဆရာဝန်နေနဲ့တိုင်ပင်ပြီးတော့မှနှစ်စဉ်ပေါ့နော်တန်ချတဲ့အဟာကိုဆောင်ရွက်ပေးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးများ
က
ကွင်းမင်းတက်ဆက်တဲ့ဂျမိုင်းကနာကိုနားဆင်ကြရတာပါဒီစီစဉ်ကိုတော့ကြာတာရိညာနဲ့တောက်ချမနက်ခင်ရေဒီယိုစီစဉ်တွေမှာထုတ်လင်းပေးနေပါရရှင်အခုဆက်ပြီးတော့တိုင်းရင်သတင်းလောအစီအစဉ်ကိုလည်းတင်ဆက်ပေးပါဦးမယ်နေဆက်ဒေသတိုင်းရင်သတင်းတောက်တွေက VUE ကိုပုံမှန်စုစည်းတင်ဆက်ပေးနေတာဖြစ်ပါရရှင်
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေသကတန်ရင်သားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမြို့ဖြစ်တဲ့လွယ်ကျေမြို့ကို KIA နဲ့ပူပေါင်းတပ်ဖွဲ့တွေကထိန်းချုပ်ပြီးတဲ့နောက်စစ်တပ်စခန်းတွေကမြန်မာကျပ်ငွေ 36,000 နီးပါးကိုသိမ်းဆီးရမိခဲ့ပါတယ်။စစ်တပ်နဲ့ငြိမ်းချမ်းယူထားတဲ့ Green အမျိုးသားသွေးစည်းညီညွတ်ရေးအဖွဲ့ KNSO ခေါ်ကျေဖြူအဖွဲ့ကစစ်တပ်ကိုပြန်တိုက်မယ်လို့ထုတ်ပြန်လိုက်ပါတယ်။တရင်လွာတွေထဲမှာတော့စစ်ကောင်စီကကျင်းပမဲ့အင်းလေးတကြံကလက်ရှိနိုင်ငံရေးအခြေအနေကြောင့်ပါဝင်ဆင်နွှဲတဲ့သူနည်းနိုင်တယ်လို့ပြောဆိုလိုက်တဲ့အကြောင်းတွေကိုဆင်ရဖို့ရှိနေပါတယ
်ကျမကနန်းဟော်မာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါမွန်ပြည်နယ်မော်လမြိုင်အခြေစိုက်အရှိတောင်တိုင်းစစ်ဌာနချုပ်ကိုဒုစစ်ခေါင်းဆောင်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းရောက်ရှိနေချိန်အဲ့ဒီအနီးတဝိုက်ကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကနရက်ဆက်တိုက်ဒရုန်းတွေနဲ့တိုက်ခိုက်ခဲ့ပါတယ်ဒေသခံတွေကပောက်ကွဲတံတွေထွက်ပေါ်ခဲ့တယ်လို့ဆိုပေမဲ့ထိခိုက်မှုအခြေအနေအသေးစိတ်ကိုတော့မသိရသေးဘူးလို့ပြောကြပါတယ်ဒရုန်းနဲ့တိုက်ခိုက်ခံရပြီးတဲ့နောက်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းဟာအစည်းအဝေးကိုချက်ချင်းရလိုက်ပြီးဂျက်လီရင်နေနဲ့မော်လမြိုင်မြို့ကနေနေပြည်တော်ကိုချက်ချင်းပြန်သွားတယ်လို့စစ်တပ်နဲ့နှိဆက်သူတွေကပြောပေမဲ့အသေးစိတ်အခြေအနေကိုတော့အတိမပြုတ်နိုင်သေးပါဘူးရှာထူးဝော်နေပညာတပ်ဖွဲ့ Alpha Bep တပ်ခွဲကကမီကာဆေ Fixed Wing Drone တွေနဲ့တိုက်ခိုက်ခဲ့တာလို့ထုတ်ပြန်ထားပါတယ်
တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအချက်ချာကြတဲ့လွေကျယ်မြို့ကိုကချင်လွတ်လပ်ရေးတပ်မတော် KIA ရဲ့ပူးပေါင်းတပ်ဖွဲ့တွေကထိန်းချုပ်ပြီးနောက်ခြားလိုက်ရ142တပ်စခန်းတွေကမြန်မာကျပ်ငွေ 36,000 နီးပါးနဲ့ရွှေတွေကိုသိမ်းဆည်းရမိခဲ့ပါတယ်။ဧပြီလ10ရက်နေ့ည10:00ခွဲလောက်မှာခြားလိုက်ရ142တပ်ကစစ်ကောင်စီတပ်သားတွေတရုတ်နိုင်ငံဗက်ချန်းကိုထွက်သွားလိုက်ပြီးနောက်ဧပြီလ10ရက်နေ့မှာအဲ့ဒီစခန်းကို KIA ရဲ့ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်ရှင်းလင်းခဲ့ကြတာဖြစ်ပါတယ်။လက်ရှိမှာတော့လွေကျယ်မြို့ကို KIA ဘက်ကအပြည့်အဝထိန်းချုပ်ထားလိုက်ပြီးဖြစ်ပြီးခလာရ142ကစစ်ကောင်စီတပ်သားတွေကိုတရုတ်အစိုးရကမူဆယ်မြို့ကိုဧပြီလ9ရက်နေ့ကလွှဲပြောင်းပေးလိုက်ပြီလို့ဒေသတွင်းသတင်းအရင်းမြစ်ကပြောပါတယ်
စစ်တပ်နဲ့ငြိမ်းချမ်းရေးယူထားတဲ့ကရင်နီအမျိုးသားသွေးစည်းညီညွတ်ရေးအဖွဲ့ KNSO ခေါ်ကျေဖြူအဖွဲ့ကစစ်တပ်ကိုပြန်တိုက်မယ်လို့ဗုဒ္ဓဟူးနေ့မှာထုတ်ပြန်လိုက်ပါတယ်စစ်ကောင်စီတပ်က KNSO ဌာနချုပ်ရှိတဲ့ကဲမဖြူရွာကိုလေကြောင်းကနေပုံကျဲတာမော်ချီမျိုးကရွာတွေကိုရှော့တိုက်ဒုံးနေနဲ့ပိတ်ခတ်တာကြောင့်စစ်ကောင်စီဘက်ကငြိမ်းချမ်းရေးလမ်းကြောင်းကိုဖျက်လိုက်ပြီးလို့မှတ်ယူကြောင်းထုတ်ပြန်ထားပါတယ်2002ခုနှစ်မှာစစ်တပ်နဲ့ငြိမ်းချမ်းရေးယူခဲ့တဲ့ကျေဖြူအဖွဲ့ဟာကရင်နီပြည်ထဲကလက်နက်ကိုင်အဖွဲ့တွေပြည်သူတွေနဲ့အတူ Federal Democracy ရရှိတဲ့အထိအာဏာရှင်ကိုတိုက်ခိုက်သွားမယ်လို့ထုတ်ပြန်ထားပါတယ်
။ရခိုင်ပြည်အမ်းမြုပ်အခြေစိုက်စစ်ကောင်စီအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုရခိုင်တပ်တော် AA ကပြစ်လိုက်တဲ့လက်နက်ကြီးကြီး၃လုံးကြားရောက်ပောက်ကွဲခဲ့ပါတယ်။အဲ့ဒီလက်နက်ကြီးကြီးတွေဟာဧပြီလ9ရက်မနေ့ပိုင်းမှာကြားရောက်ပောက်ကွဲခဲ့တာဖြစ်ပြီးထိခိုက်သေးဆုံးမှုအခြေအနေကိုတော့မသိရဘူးလို့အမ်းဒီတာခန့်တွေကပြောပါတယ်။လက်ရှိမှာတော့အမ်းမြုပ်နယ်ရဲ့ရခိုင်တပ်တော်နဲ့စစ်ကောင်စီတပ်တို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးစစ်တပ်ကလည်းလူနေရွာတွေထဲကိုလက်နက်ကြီးနဲ့ပစ်ခတ်နေမှုတွေကြောင့်အရက်သားထိခိုက်မှုတွေရှိနေပါတယ်။
ချင်းပြည်နယ်မင်းတပ်မြို့နယ်တိုက်နယ်အမှတ်73အောက်ချိုင်ရွာကိုဘုံကျဲတက်ခတ်ရမှာနိုင်ငံတကာကပိတ်ပင်ထားတဲ့စင်ပွားထဆင်ပောက်ကွဲတဲ့ cluster ဘုံတွေကိုစစ်တပ်ကအသုံးပြုခဲ့တယ်လို့မင်းတပ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီတပ်ဟာဧပြီလ3ရက်နေ့နေ့လယ်နာရီဝန်းကျင်လောက်မှာအောက်ချိုင်ရွာကိုစင်ပွားထဆင်ပောက်ကွဲတဲ့ cluster ဘုံတွေနဲ့ဘုံကျဲတက်ခတ်ခဲ့ရမှာနှစ်နှစ်အရွယ်မိန်းကလေးတစ်ယောက်၄နှစ်အရွယ်ယောက်ျားလေးတစ်ယောက်အပါအဝင်စုစုပေါင်းပြည်သူ၅ရောက်ထိခိုက်ဒဏ်ရာရရှိကြပါတယ်ဒီတိုက်ခိုက်ခံရမှုတွေထဲလူနေအိမ်တွေမိလောင်ပျက်စီးခဲ့ပြီးစာတင်ကျောင်းဆောင်တွေဆရာမအဆောင်တွေပါထိခိုက်ပျက်စီးမှုရှိခဲ့တယ်လို့မင်းတပ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးတည်င်းပြန်ကြားရေးနဲ့မှတ်တမ်းကဧပြီလ5ရက်နေ့ကထုတ်ပြန်လိုက်ပါတယ်
Shampi Miao Pine Lashu Miogani, a sheep at Chanshi, Jiwa Usu Ribe, Gompi Sitine, Gari, Tokwengu, Kalaya Chauce Shit, Dagani, Pepin Tara, Taban Niba Shibi, Pipare, Malakong Grega, Lashu Miu Dwingani, Mayan, Mayo, Mainje, Mayhe Osupe, Deme, Sato Gong, Pisitin, Garigo, Sitaga, Pepin, Kera Jau, Dida Kanri, Akeke, Pini Yarelu, Lashu Miukan Gong de Dioga, Piovare, Bajang Pede Sura Guro, Sitabega, Tija, Mapiobime, Titung. Nikon Sissi Galaga, Miao Bangino Mahame, Don't Pue, Tinto, Tanan Kere, Eri Dita Ripegu, Yaka, Piacena Jow, Bipina Piajow, Lashu Dita Kanriga, Biobare.
A who's a big Lari good then set Bidwa Maba, say it in Chanides, a guy drank Galenuma, Sekansi, Daya Lenetine, Picamu Abbey, Tapia Muri Jow, Daya Dwan, a Yatang, Hayak, they so be. Say out your ticket, Daya Yashi Kibari, Galibaga, say it, Chini Guru, Gurubaga Susi Tabare.
Galimio Miao Pai Mo Si Yuanama Shire, Muya Si, Sweni Turine, Sei Jama Yi Wirena Shinri, Jishu Sao Shaure, Chanchua Narun CCR Wenegu, Ebila Nayanika, Sitaka Bika Lide, Lene Jiji, Nalo Temane, Jayao Baukwe Kebare, Erima Muda Liao Ti Song Kerelu, Didarwe Ayepe Poesi to Kuye, Dawan Shiduka, Biovare.
Emma, Lino Tongare, Yotare, Nanin Muma Tokin Nitin, Yazan, Emma Jarabo.
CCR Center, Wene Lene Jijang, the Song Dua Durigaro, Glimu Po, Donzala, Moonlight, Mula Yogane, Namukayan, Ganan Yuagani, Sentago Yaoshi La Jadu, Rilu Subare, Chanchuanaro CCR Ha, Glimu Po Wenjinga, Ayene Muyesi Sweni Duri, Say Jama Yi Wina, Kanzania Durigo, Bada Diane Dundin, Jishu, Sound Shoutes, Sakantaku Pibi, Luuyi Naya John, Nitimare, Nyasugaro, Say Bainsanya, Wina, Kanzania Duri, Pibare, Lene Ji. ကျောင်းရောက်ပောက်ကွဲမှုဖြစ်ပွားတဲ့နောက်ပိုင်းမှာCCR ဝင်းနေလူတွေစက်မနေရဲကြတော့ပဲနေရပြန်တဲ့သူတွေရှိတယ်လို့အများစုကတော့နေစပက်ကိုစစ်ဘေးရှောင်ဖို့ပို့ထားရပါတယ်စစ်ကောင်စီတပ်ဟာအေဘီလ9ရက်နေ့ကစပြီးကလေးမျိုးမြောက်ပိုင်းတဟန်လက်ပံချောင်းကာလာမပေါ်ကညောင်တော်စေကြီးမော်စီရွာဘက်ကိုစစ်ကြောင်းထိုးဝင်ရောက်လာပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့နေတိုင်းနေပါတိုက်ပွဲဖြစ် ဆယ်ကြီးဒီတာခန့်တယောက်ကပြောပါတယ
်ရွာထဲပြည်သူတွေကတယောက်မှရွာထဲမရှိတော့ပြီးတော့ဖုန်းကလည်းဆက်သွယ်လို့မရအောင်လို့လေတင်းကြတော့မတင်းနိုင်လို့အခုဒူးလေးလည်းကတော့တော့လာတော့ဘယ်သူမှမတော်လာကြတော့ဘူးကျွန်တော်ရွာဆယ်ကြီးကတော့တရွာလုံးလောက်တော့ပြောလို့ရပါတယ်ဒီတဟန်ရောက်တာပေါ့နော်တဟားလူငယ်အဖွဲ့ကအဲ့ဖခင်ကျောင်းမှာတနေရမှာခနေလေးချက်ချက်တွေးနေတာပေါ့နော်ဆက်ပြီးဆောင်တွေကအခုလောလောဆယ်က
ချင်းတောင်ချီကလေးမြို့နယ်ဘက်မှာနှစ်ဖက်ကြားစစ်ရေးပုံမူပြင်းထန်လာနေပြီးရွာတွေထဲလည်းနေစင်နေမြားလက်နေကြီးတွေနဲ့ပြစ်ခတ်နေတဲ့အပြင် drone ကိုလည်းပူသုံးလာတယ်လို့ဆိုပါတယ်အေဘီလာရှီယန်နေတုန်းကလည်းကလေးမြို့အနောက်တောင်ပိုင်းရှားရောရွာက Presbyterian ဘုရားကျောင်းဟာစစ်တပ်ရဲ့လက်နေကြီးကြောင့်ပျက်စီးသွားပါတယ်ခင်ဗျာ
စစ်ကောင်စီအကျင်ပါမဲ့အေးလေးတကြံမှာပါဝင်ဆင်နွှဲသူနည်းနိုင်တယ်လို့ဒေတာတွင်တက်ကြွလှုပ်ရှားနေသူတွေကပြောပါရယ်ဒီအကြောင်းကိုတော့ကျွန်မအမီရန်နေပဲတင်ဆက်ပေးပါမယ်ရွှမ်းပြည်နယ်တောင်ပိုင်းညောင်ရွှေမြို့နယ်အေးလေးဒေတာအင်းရီလေခမမှာစစ်ကောင်စီကအေးလေးရေပေါ်တကြံကိုလာမဲ့ဧပြီလ23ရက်နေ့ကနေ16ရက်နေ့အထိ၄ရက်ကြာကျင်းပသွားဖို့ရှိနေပါရယ်အဲ့ဒီပွဲတော်အတွက်ဧပြီလ10ရက်နေ့ကလေးကပွဲပြင်ဆင်မှုတွေကိုပြုလုပ်လျက်ရှိရာဒေတာခံတွေအနေနဲ့လုံခြုံမှုမရှိနိုင်တာကြောင့်ပါဝင်ဆင်နွှဲသူနည်းနိုင်တယ်လို့ Justice Movement for Community in Lee GMC အဖွဲ့အစည်းတည်ထောင်သူဒေါ်ယူလိုင်သိန်းကပြောပါရယ
်ဒီနှစ်ကြာပြည်သက်ခံနေပါဝင်မှုအနည်းမလို့မြင်တယ်တကယ်တမ်းဒီနှစ်ပေါ့နော်ဒီအင်းကြီးရေပို့တကြံကလို့အုံးမလာပေါ့နော်ဘာလို့ဆိုတော့ဒီဒီမှာဆိုလို့ရှိရင်မလို့ဘူးတော့ဒီမှာထင်ထားတယ်ပေါ့နော်ဖြစ်အောင်လုပ်မယ်ဆိုရင်တော့ဒါစက်ကောင်စီဘက်ကဖြစ်အောင်လုပ်မယ်ဆိုရင်တော့တမျိုးပေါ့ဒါပေမဲ့ဒေသခံတွေအနေနဲ့ကျတော့ခုနပြောသလိုပဲဒီစစ်မှုထမ်းဥပဒေနဲ့တရားခန့်ပြီးတော့မှပြန်များနေတဲ့အချိန်မှာဒီပွဲတွေကသူတို့အတွက်လုံးဝအတိတ်မရှိတဲ့ပွဲတစ်ခုလိုမျိုးလည်းဖြစ်သွားနိုင်တယ်ပေါ့နော်ဆိုရှင်ဒီပွဲလည်းသူတို့သိစိတ်မဝင်စားတဲ့အနေထားမှလည်းဖြစ်သွားနိုင်တယ်
Manik at Namba Mu, Yibin Boma Shire, Kissan Yen Yigas Hamandama, Sikam Siga, Usam Jumbari, Yibo the Tango, Change out PR, Bemuri down, the Yuago, Yen Puerto Puesi, Mapimani, Bawin Gijahara, Pipari, Dinemaro, Simura Ubri down, Lunga and Yazuga, Pibane, Lumio Nemi Rita, Trapi, Dishang Nijahalu, Mapimani, PR, Bawin Kaipule, Kakena Nelu, Ele Mutami Tamaga, a prayer, IWU, a Doyemu, Maju Jaga, Yovari.
ဒီပွဲကိုလည်းအကျန့်ဖက်စစ်တက်လည်းအခန်းတွေဒါပဲစီစဉ်တာဖြစ်တယ်ဘောနော်ဒီကခန်းတွေအနေနဲ့ပူပေါင်းမှုဟိုကအခုရှိနေတော့မကြသေးဘူးပေါ့နမကတိအရှင်ဆုံးအကတိုက်တာတွေပြင်ကျင်တာတွေကြားနေရပြီပေါ့ဒီနေ့တော့အဲ့လိုမျိုးမကြသေးဘူးပေါ့အကျန့်ဖက်စစ်တက်ကနေပြီးတော့ဦးစီးကျင်တာတွေဆိုပေမဲ့တစ်ခါကလူထူတွေအနေနဲ့ပွင့်ကနေအနေထားကိုပြောရမယ်ဆိုရင်တော့
အခုချိန်မှာကတော်ဘရှင်ဘွဲကအရေးကြီးတဲ့ဆိုရစင်စားလို့ရှင်နေ။တကြံပွဲတော်ပါဝင်ဆင်နွှဲတဲ့သူတွေဟာစစ်ကောင်စီနဲ့ပူးပေါင်းပြီးတော်လန်ရေးကိုပုံဖြတ်သူတွေအဖြစ်သတ်မှတ်သွားမယ်လို့လေအင်းလေးဒေတာခန်တော်လန်ရေးအင်အားစုတွေကပြောဆိုထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတုန်းကလည်းစစ်ကောင်စီဟာအင်းလေးဒေတာထဲမှာငြိမ်းချမ်းနေတဲ့အောင်ဝါရဖြန့်ချင်တာကြောင့် ဖောင်တော်ဦးဖရာဒေသဇာရီကြွားချီပွဲတော်ကိုကျင်းပခဲ့ကြပါသေးတယ်ရှင်အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါလွယ်ကျဲမြို့ကိုခရိုင်အေနဲ့ပူပေါင်းတပ်ဖွဲ့တွေကထိန်းချုပ်ပေးတဲ့နောက်ခလာရတက်လေးနဲ့တပ်စခန်းထဲကမြန်မာစစ်ငွေတင်းချုပ်တောင်းနေပါနဲ့ရွှေတွေကိုတင်းစီရမိခဲ့ပါတယ်စစ်တပ်နဲ့ငြိမ်းချမ်းရေးယူထားတဲ့ကရင်ပြည်အမျိုးသားသွေးစည်းညီညွတ်ရေးအဖွဲ့
ရှင်ရဲ့ပူနာဆင်နေခဲ့ကြတာကတော့နေဆက်ဒီတာတိုင်းသာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအမိပါ
နေဆက်ဒီတာတိုင်းရင်းသတင်းတောက်တွေပုံမှန်စုစည်းတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်အစီအစဉ်ကိုထုတ်လွှင့်ပေးကြတာပါရှင်။ DC Cinema တူ view ကထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မားတွေကိုတော့ VOA ရဲ့ website လိပ်စာ burmese.voanews.com မှာနားဆင်ဖတ်ရှုကြည့်ရှုလို့ရတယ်လို့ပဲ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းဒီထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းမှာလိုက်ပါနားဆင်ကြည့်ရှုလို့ရပါတယ်။ VOA ရဲ့ radio အစီအစဉ်တွေကိုတော့ရုပ်သံအဖြစ်နဲ့လည်းဖြည့်စွက်တင်ဆက်ပေးနေတာဖြစ်ပါတယ်။ ကြတာရင်းညာ VOA Radio အစီအစဉ်တွေကို American ပြည်သူ့စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုကတော့ကြန့်နေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုမှတ်စုမြတ်မှုကတလဲပြောပြပေးပါဦးမယ်ရှင်
ကရင်ကရနယ်တက်နယ်ဒီပြည်သူ့ကာကွယ်ရေးPDFပူးပေါင်းတပ်တွေစီးနှစ်နိုင်ခဲ့တဲ့မြောက်ရီမြို့ကတိုက်ပွဲတွေကြောင့်ထိုင်းနိုင်ငံဘက်တပ်ရောက်မှုတွေကိုလေ့လာဖို့အတွက်မြောက်ရီမြို့နဲ့ကပ်နေတဲ့ဒီထိုင်းနိုင်ငံမဲဆောက်မြို့စီကိုမနေ့ဖြန်တောက်ချနေမှာသွားမယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးပန်ပရီပဟီဒါနုကာရာကပြောပါတယ်စစ်ကောင်စီရဲ့ထိန်းချုပ်မှုမရှိတော့တဲ့မြောက်ရီမြို သားတွေဆုတ်ခွာသွားခဲ့ပြီးတဲ့နောက်မှာမြောက်ရီမြို့ကို KNL တပ်နဲ့ PDF ပူးပေါင်းတပ်တွေဒီကနေ့မှစီးနင်းနိုင်ခဲ့တာဖြစ်ပါတယ်စစ်တပ်ဘက်ကလည်းလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်နေတာကြောင့်မြောက်ရီမြို့ကနေဒီထိုင်းနိုင်ငံဘက်ထွက်ပြေးဝင်ရောက်ဖို့ကြိုးစားတူထောင်နေချီရှိနေပါတယ်ထိုင်းမြန်မာနယ်စပ်ကုံသွေးရေးအတွက်အရေးကြီးတဲ့ဒီမြောက်ရီမြို့မှာစစ်ကောင်စီရဲ့ထိန်းချုပ်မှုမရှိတော့တဲ့အနေနဲ့ဒီထိုင်းမြန်မာနယ်စပ်ကုံသွေးရေးတွေလည်းရပ်တန့်နေပါတယ်ဗီယက်နမ်နိုင်ငံမှာတော့ငွေကြေးလိမ်လည်မှုနဲ့ဒီအိမ်ချမ်းမြေတထေးမကြီးချွန်မီလန်းကိုတေတံချလိုက်ပါတယ်။အသက်68နှစ်အရွယ်ချွန်ဟာဒေါ်လာ12ဘီလီယံခွဲဖို့အထိငွေကြေးလိမ်လည်ခဲ့မှုနဲ့သူ့ကိုပြစ်ဒဏ်ချလိုက်တာပါ။စာရွက်ပေါ်မှာသာရှိပြီးတော့အပြစ်မှတကယ်မရှိတဲ့ကုမ္ပဏီပေါင်းထောင်နဲ့ချီကိုအယောင်ပြကဒီငွေတွေကိုရွှေ့ပြောင်းအစိုးရအရာရှိတွေကိုလက်ထိုးခဲ့တယ်လို့တရားရုံးကပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံဟာဒီပထဝီအနေအထားအရဝေးကွာသွားပေမဲ့လည်းဒီနှစ်နိုင်ငံထားတဲ့တန်ဖိုးတွေဒီမိုကရေစီနဲ့လွတ်လပ်မှုအတွက်ထားတဲ့တန်ဓေဋ္ဌန်တွေကြောင့်နှစ်ပေါင်းများစွာရင်းနှီးတဲ့မဟာမိတ်နိုင်ငံတွေဖြစ်နေတာဖြစ်တယ်လို့အမေရိကန်သမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့ကပြောကြားခဲ့ကြပါတယ်။ဝါရှင်တန်မြို့တော်မှာရောက်နေတဲ့ဒီဂျပန်ဝန်ကြီးချုပ်ဖူမီယိုကိရှိတာကိုအိမ်မြို့တော်မှာပို့ထူးနေတဲ့ကညစာတဲခင်းစင်မှာအခုလိုမျိုးပြောကြားခဲ့ကြတာဖြစ်ပါတယ်ရှင်။
သ
တရင်ချင်းချုပ်ကိုမဆုမျက်မှုပြပြပေးခဲ့တာပါကြာတာရင်းညရေဒီယိုအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီနေ့ညရဲ့အစီအစဉ်ထုတ်လို့ရေမှုကအလိမ်မာဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရော့မက်ကလင်းနဲ့ရောဘတ်ဘတ်စ်တို့ဖြစ်ပါတယ်အခုထုတ်လင်းပေးခဲ့တဲ့အစီအစဉ်စဆုံးကိုတော့ည10နာရီကနေ7နာရီအထိလည်းပြန်ပြီးတော့ထုတ်လင်းပေးပါတယ်ရှင် VOE ရဲ့အစီအစဉ်တွေကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်လည်းအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ကျွန်မခင်ပြူထွေးပါအားလုံးဘေးရန်ရဲ့အတွေ့အကြုံကနေကြိုဝင်ကြပါစေရှင်အတက်